Welcome to the Voice of America in Burmese.
Minglaw ba shin. VOA American Tai ya 2019 khu ni November 22 ya taw ja ni nya bai season 2 ko American Pi Ra Su myo raw Washington DC ga ni tai yai thau lein ni ba bi. Line do meter 1925 32 line meter 190 ga ni na sin nai dilo. VOA ya Facebook sa myan na VOA Burmese News ga ni pi lo le thau lein chein na de pi ni na sin nai ma le shin.ကျမခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းပါဒီညနားဆင်ရမယ့်သတင်းတွေမှာတော့2016 American သမ္မတရွေးကောက်ပွဲကိုယူကရိန်းကဂျာဝင်စစ်ပခဲ့တယ်လို့ဆိုတဲ့ထင်မြင်ချက်ကိုသမ္မတဒေါ်နယ်ထရန့်ကဖတ်မှန်ထောက်ခံပြောဆိုလိုက်ပါတယ် ICC နိုင်ငံကတရားရုံးမှာမြန်မာနိုင်ငံကိုတရားစွဲထားတဲ့အမှုနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်တွားရောက်ပြီးခုခံခြေပတ်ဖို့ဆုံးဖြတ်ချက်ကိုကျူးဆိုတဲ့အကြောင်းရုရှားသမ္မတကြီးကပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့အတူကြီးညာပေးမှာပါ
အခုညဆက်ပြီးနားဆင်ရမယ့်သတင်းလွှာလေးတွေမှာရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်နဲ့တပ်အောင်လက်နက်ကိုင် TNL တို့ကြားတိုက်ပွဲတွေအတွင်းဒေသခံတွေကိုခေါ်ယူစစ်ဆေးတာတွေရှိသလိုဒေသခံတွေရွာလုံးကျွတ်ထွက်ပြေးတိမ်းရှောင်နေရပါတယ်
။150လောက်ရှိတယ်။တရွာလုံးနီးနီးလောက်ထွက်ပြေးတာကလေးတွေရောချောင်းလက်ပိတ်ထားရတယ်အဲ့ဒီရွာတွေ။အစိုးရတော့စနေတတိကြီးကနေ့အထိကျစ်နေတယ်။
ဒေသဦးစီးအရာရှိ VOE ကိုပြောကြားတာနဲ့အတူနားဆင်ရမှာပါ။အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့ကရင်မျိုးသားစီယုံ KNU ကိုယ်စားလှယ်အဖွဲ့တို့ချင်းထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်ဆွေးနွေးခဲ့တာမြန်မာဘက်ကစံတွေကိုတရားမဝင်တည်သွင်းမှုနဲ့ထိုင်းလုပ်ငန်းရှင်တဦးကိုထိုင်းအကောက်ခွန်ကဖမ်းဆီးလိုက်တာနဲ့အတူဒီဥရောပတိုက်ခဲကဗန်နစ်မျိုးကနှစ်ပေါင်း90ကျော်အတွင်းမှာအဆိုးဆုံးရေကြီးမှုကြုံနေရတဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုလည်းနားဆင်ရပါမယ်။အခုရေဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင
်။2016အမေရိကန်သမ္မတရွေးကောက်ပွဲကိုယူကရိန်းကဂျာဝင်စစ်ပခဲ့တယ်လို့ဆိုတဲ့ထင်မြင်ချက်ကိုသမ္မတဒေါ်နယ်ထရန့်ကထပ်မံထောက်ခံပြောဆိုလိုက်ပါတယ်။ယူကောက်ပွဲကိုဂျာဝင်နှောက်ယှက်ခဲ့တာရုရှားနိုင်ငံမဟုတ်ပဲယူကရိန်းနိုင်ငံဖြစ်ကြောင်းပြောဆိုနေရတာစစ်ကူးရင်ဝတ္ထုဆန်ဆန်ပြောဆိုချက်တွေသာဖြစ်တဲ့အကြောင်းအင်ဂျီရောအမျိုးသားလူညင်းခေါ်စီအချံပေးရရှိအောင်ဖီယိုနာဟေးကပြောဆိုလိုက်ပြီးနောက်တစ်ရက်ဖြစ်တဲ့ဒီကနေ့မှာပဲသမ္မတကပြောလိုက်တာပါအမေရိကန်ကစီးရေးကူညီကိုစံငန်းခဲ့တဲ့အချိန်မှာယူကရိန်းနိုင်ငံကအကြမ်းဖက်ချက်ဆမှုတွေကိုတိုက်ဖြတ်ဖို့ရည်ရွယ်ခဲ့တာဖြစ်ကြောင်းလဲ Fox News တင်ဒါနာအစီအစဉ်မှာသမ္မတထရန့်ကပြောဆိုခဲ့ပါတယ်ပြည်ခဲ့တဲ့ဇူလိုင်လတဲ့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီနဲ့တယ်လီဖုန်းစကားပြောရမှာဒေါ်လာတန်း400နီးပါးရှိတဲ့စီးရီးကူညီကိုစံထားပြီးအပြန်အလှန်တွေနဲ့သူ့ရဲ့နိုင်ငံရေးပြင်ပတ်တွေပေါ်စုံစမ်းမှုပြောခဲ့တဲ့အတွက်အောက်လွှတ်တော်ကစုံစမ်းစစ်ဆေးနေတာပါသမ္မတထရန့်ကတော့လွှတ်တော်မှာတက်တည်ထွက်ဆိုခွင့်ရနဲ့ဆန့်ကျင်ပြီးသူ့ဘက်ကအေးအေးလှုပ်ဖို့အပေးယူလို့ဖို့ကြိုးပမ်းနေတာမရှိတဲ့အကြောင်းညင်းဆန်ထားပါတယ်အနေနဲ့ကအောက်လွှတ်တော်ထောက်လှမ်းရေးကော်မတီကျန်းနာဝင်မှာအီဗီယိုအမျိုးသားလူညင်းကော်စီရုရှားဆိုင်ရာအကြံပေးရရှိအောင်ဟေးလ်ကထွက်ဆိုရမှာတော့ယူကရိန်းဆိုရကစုံစမ်းစစ်ဆေးမှုတွေလုပ်ဖို့အမေရိကန်ဆိုရရရှိရဲ့ကြိုးပမ်းမှုရာပြည်တွင်းနိုင်ငံရေးအကျိုးမြတ်တွေအမေရိကန်ရဲ့နိုင်ငံခြားရေးရည်မှန်းချက်တွေကနေတွေ့ပြီးရလို့ရဖြစ်နေပြောဆိုသွားပါတယ်။ဥရောပသမဂ္ဂ EU ဆိုင်ရာတမကြီးဂေါ်ဒန်ဆွန်လန်ဟာလည်းတနက်နေ့ထိတ်တန့်ဆိုရတာဝန်ရှိသူတွေဟာယူကရိန်းဆိုရကစုံစမ်းစစ်ဆေးမှုတွေလုပ်အောင်ဖိအားပေးဖို့ကြိုးပမ်းခဲ့တဲ့အကြောင်းပုံရိပ်နေတုန်းကပဲထွက်ဆိုထားပါတယ်။
အစ္စရေးနိုင်ငံကို73နှစ်ကြာဦးဆောင်ခဲ့တဲ့ဝန်ကြီးချုပ်ဘန်ဂျမင်နာတာညာဟုကသူ့ပေါ်အားကြီးလိုက်စားမှုလိမ်လည်မှုယုံကြည်မှုဖောက်ပြက်မှုတွေနဲ့တရားစွဲရလို့ရဟာအာဏာသိမ်းဖို့ကြိုးပမ်းမှုဖြစ်တယ်လို့တုံ့ပြန်လိုက်ပါတယ်။နိုင်ငံရေးအခွင့်အလမ်းတွေရဖို့အတွက်ဒေါ်လာ 2,600 လောက်တန်ဖိုးရှိတဲ့လက်ဝဲယန္တနာတွေတန်ဖိုးကြီးဆေးပြင်းလိပ်တွေရှမ်ပင်အရက်တွေကိုဝန်ကြီးချုပ်နဲ့ဇနီးတို့ကလက်ဆောင်အဖြစ်လက်ခံရယူရဲဆိုတဲ့ဆွဆွဲချက်နဲ့ဆွဲချက်တက်လိုက်တာဖြစ်ပါတယ်။မီဒီယာတွေမှာကောင်းသတင်းတွေဖော်ပြပေးလို့သတင်းမီဒီယာနှစ်ခုအတွက်စီကံထိန်းသိမ်းရေးအဖွဲ့နဲ့လွှတ်တော်ကိုယ်စားလှယ်ရဲ့လုပ်ငန်းတွေကိုဝင်ရောက်ဆွတ်ဖက်ခဲ့ကြောင်းလည်းဆွဆွဲထားပါတယ်။အစ္စရေးနိုင်ငံတမိုင်းမှာတော့လက်ရှိတာဝန်ထမ်းဆောင်နေတဲ့ဝင်ကြီးချုပ်တယောက်ရာဇဝတ်ကြောင်းနဲ့အရေးယူခံရမယ့်အခြေအနေရင်ဆိုင်ရတာဒါပထမဆုံးဖြစ်ပါတယ်။အစ္စရေးရှေ့နေချုပ်ကတော့ဝင်ကြီးချုပ်နတညာဟုအပေါ်ဆွဆွဲထားတဲ့အမှုသုံးမှုမှာလိမ်လည်မှုယုံကြည်မှုဖောက်ဖျက်မှုစတဲ့ဆွဲချက်နှစ်ခုတင်ခဲ့ပြီးနောက်တစ်မှုကတော့အာဂရီလိုက်စားမှုနဲ့ဆွဲချက်တင်ခဲ့ပါတယ်။အစ္စရေးတယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီတစ်ခုဖြစ်တဲ့ BZEC အတွက်ဒေါ်လာတန်း900လောက်အကျိုးမြတ်ရမယ့်စီးပွားရေးစည်းကမ်းတွေချမှတ်ဖို့လက်စားခဲ့တယ်ဆိုတဲ့ဆွဆွဲချက်ကတော့ဝင်ကြီးချုပ်အတွက်အထူးအနာဆုံးဖြစ်ပါတယ်။ဒါပေမဲ့ဆွဲဆိုချက်တွေကြောင့်အသက်80ရှိနေပြီဖြစ်တဲ့ဝင်ကြီးချုပ်အနေနဲ့ယာရုကနေချက်ချင်းထွက်ပေးရမှာတော့မဟုတ်ပါဘူး။ဝင်ကြီးချုပ်အပေါ်ဆွဲချက်တင်လိုက်ကြောင်းရှေ့နေချုပ်ရုံးကမနေ့တုန်းကကြေညာခဲ့ပြီးနောက်မှာပဲဆွဆွဲချက်တွေဟာမှန်ကန်မှုမရှိကြောင်းနဲ့စုံစမ်းစစ်ဆေးမှုတွေဟာလည်းတရားမျှတမှုမရှိဘူးလို့အစိုးရပဲရုံးမြင့်တန်းကြားကနေဝင်ကြီးချုပ်ကတုံ့ပြန်ပြောကြားခဲ့ပါတယ်။
ယူရနိုင်ငံဘဲကမျိုးတို့ကချက်ချက်ချဲတရားတစ်ခုနဲ့လွန်ကျွေးတပ်ဖွဲ့နဲ့ထိတ်တဲပြုခတ်တီဖြစ်ပွားနေကြမှာပဲဒီကနေ့ဆန္ဒပြသူ300ထက်မနည်းသေဆုံးပြီး25ယောက်ထဏ်ရာရတဲ့အကြောင်းလွန်ကျွေးနဲ့စစ်ပစံတာဝန်ရှိသူတွေကပြောဆိုလိုက်ကြပါတယ်မချန်လေးရဲ့ရဲတွေအတွင်းအပြင်းထန်ဆုံးထိတ်တဲရင်ဆိုင်မှုတွေနဲ့ကြုံခဲ့ရပြီးဆန္ဒပြသူ100ယောက်သေဆုံး100ယောက်ထဏ်ရာရခဲ့တဲ့အထိဖြစ်ခဲ့ပြီးနိုင်ပိုင်းကျမှာပဲနောက်ထပ်ထိတ်တဲရင်ဆိုင်မှုတွေနဲ့ကြုံခဲ့ရတာပါသာသာပင်နဲ့ညဘက်ထိဖြစ်ခဲ့တဲ့ပြိပတ်တွေအတွင်းမှာတော့လွန်ညွေးတပ်ဖွဲ့တွေကဆန္ဒပြသူတွေကိုမြေယူပုံးနဲ့ကြီးစံစစ်တီသုံးပြီးဖြိုခွဲခဲ့ပါတယ်။ဒီကနေ့ဆန္ဒပြပွဲအတွင်းတိစုံသူတူကတော့ကြီးစံစစ်ထိမှန်ခဲ့တာဖြစ်ပြီးနောက်နှူးကတော့မြေယူပုံးကြောင့်တိစုံတာလို့လည်းအမြင်ဖော်လို့တာဝန်ရှိသူတူကိုကူကပ်ပြီး AP သတင်းကဖော်ပြခဲ့တာပါ။ဒါမှမဟုတ်တိစုံမှုတွေကမချတဲ့ရဲတွေမှာဖြစ်ခဲ့တယ်လို့မြေယူပုံးတိုက်ရိုက်ထိမှန်ရာကတိစုံခဲ့တာလား။ဒါမှမဟုတ်တန်းငွေရှူဆိုင်မိရာကတိစုံတာလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူး။အနေရောကအတီးကယုံတွေကတော့မချတဲ့ရက်တွေမှာဆန္ဒပြပွဲတွေဖြစ်ခဲ့တဲ့အချက်ချာအဟာရတရားအနိမဖြစ်ပေါ်ခဲ့တာပါဆန္ဒပြသူတွေကတော့တကယ်မြစ်ကိုဖျက်ချုပ်ပြီးလူငယ်ဆောက်ရှောက်တွေထူထပ်ချထားတဲ့ဤရဆူရနဲ့တန်တမန်ယုံတွေရှိရာ Green Zone ကိုတွားနိုင်တဲ့အဟာရဆိုင်နက်နဲ့ဂျမူဟီယာတရားသုံးမှုကိုပိတ်ဆို့ဆန္ဒပြရာကနေလူငယ်တပ်ဖွဲ့ဝင်နဲ့အနေနဲ့ထိတ်တဲ့ရင်ဆိုင်တိုးနေရလည်းဖြစ်ပါတယ်။အလုံခံရှာပါမှုအများပြည်သူဝန်ဆောင်မှုတွေအားနည်းမှုတွေအပေါ်မချေနပ်ရကနေအော်တိုပါလာဆန်းမှာစားခဲ့တဲ့ဆန္ဒပြပွဲတွေဟာနောက်ပိုင်းမှာတော့အချင်းပြေချဆမှုဝင်ဝင်မမြတ်တမှုတွေအပေါ်မချေနပ်မှုတွေပါပေါင်းဆက်ပြီးပုံမှုကြီးထွားလာနေရလည်းဖြစ်ပါတယ်
။အစိုးရဆန္ဒပြပွဲတွေကြောင့်အစိုးရကအင်တာနက်ဆက်သွယ်မှုကိုဖြတ်တောက်ခဲ့တဲ့ဣရန်နိုင်ငံမှာတဖြည်းဖြည်းနဲ့တော့အင်တာနက်လိုင်းတွေပြန်ရနေပုံရပါတယ်။အင်တာနက်တွေကိုပိတ်ထားတာ9ရက်အကြာကြာသပြီးနေတော့ကတော့နေတချို့မှာ line တွေကိုပြန်ဖွင့်ပေးနေပြီလို့အာဏာပိုင်တွေကပြောပါတယ်။နောက်2ရက်အတွင်းအင်တာနက်ဆက်သွယ်မှုတွေအပြည့်အဝပြန်ရမယ်လို့ Iran Cyber လုံခြုံရေးတာဝန်ခံကလည်းသတင်းတောက်တွေကိုကြာသပြီးနေကပြောခဲ့ပါတယ်။ London အခြေစိုက်အင်တာနက်ဆက်သွယ်မှုစောင့်ကြည့်လေ့လာရေး NetBlocks ကတော့ဒီကနေ့တောက်ချာနေမနေ့ပိုင်းအထိနိုင်ငံရဲ့15ရာခိုင်နှုန်းလောက်ပဲအင်တာနက်ပြန်ရနေတယ်လို့ Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။နိုင်ငံရဲ့အထက်ကဘန်ဒါအဘတ်စိတ်ကန်းကြီးရှိတဲ့ဟော်မူဇန်နဲ့အပါအဝင်အရေးပါတဲ့အစိုးရလုပ်ငန်းတွေရှိတဲ့နေရာတွေမှာတော့အင်တာနက်လိုင်းတွေကိုပြန်ဖွင့်ပေးနေပါတယ်။ပြီးခဲ့တဲ့တောက်ကြနိုဗ ెంబ ာ5ရက်နေ့တွေကစလို့အစိုးရဆန္ဒပြပွဲတွေနိုင်ငံအနှံ့ဖြစ်ပွားခဲ့ပြီးဆန္ဒပြသတင်းတွေအွန်လိုင်းပေါ်မှာပြန်မသွားအောင်လို့အစိုးရကအင်တာနက်ဆက်သွယ်မှုတွေကိုစနေနေ့မှာစတင်ဖြတ်တောက်ခဲ့တာပါ။ VOA ပါရှန်ဌာနကအတည်ပြုနိုင်သလောက်မြို့ပြနေရာ50ထက်မနည်းမှာအစိုးရဆန့်ကျင်ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိ19 kHz 15.53မြောက်25 kHz 11.83မြောက်32 kHz 9.33နဲ့ပထမနာရီဝက်မှာ190 kHz 15.5တို့ကနေပါထုတ်လွှင့်ပေးပါခင်ဗျာ
ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ ICJ နိုင်ငံကတရားရုံးမှာဂမ်ဘီယာနိုင်ငံဘက်ကမြန်မာနိုင်ငံကိုတရားစွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့နိုင်ငံတော်တမင်ငယ်ပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်တွားရောက်ပြီးခုခံချေပါဖို့ဆုံးဖြတ်ချက်ကိုကြိုဆိုတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာရုရှားတာဝန်ကြီးကပြောဆိုလိုက်ပါတယ်။
မဒမ်ရေရင်တဲ့မဒမ်တတိရှိတဲ့ဆုံးပြချက်တွေလည်းဖြစ်ပါတယ်။ဒါကြောင့်ဒါမျိုးဆုံးပြချက်ကိုကျွန်တော်ကထောက်ခံပါတယ်။ကျွန်တော်ရှိရှိပါတယ်။ဒါကြောင့်ဘောဆန်းစုကြီးကဒီမြန်မာနိုင်ငံရဲ့အချိုးစီးပွားကိုကောင်းကောင်းကာကွယ်နိုင်မယ်လို့ကျွန်တော်ကံကံမှမယုံကြည်ပါတယ်။
နိုင်ငံကအနေနဲ့ရေးယူတာဖိအားပေးရတဲ့အပြည့်အစုံမဆောင်မဲ့အကူအညီတွေပေးဖို့လိုမယ်လို့လည်းရုရှားသံတမန်ကြီးနီကိုလေးလစ်စတိုပါတော့ကဒီနေ့နေပြည်တော်မှာကျင်းပတဲ့မြန်မာနိုင်ငံကုန်သွယ်ရေးများအသင်းနှစ်တရာပြည့်အခမ်းအနားမှာ VOE ကိုပြောဆိုသွားတာပါလူမျိုးရုံးတပ်ဖြတ်မှုတားဆီးဆန်ရသဘောတူစာချုပ်ကိုမြန်မာဆွေရဘက်ကချိုးပေါက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ OIC Islamic ဘူအောင်ဆောင်ရေးအဖွဲ့ဝင်နိုင်ငံတွေကစား ICJ နိုင်ငံကတရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲဆိုထားတာပါဒီမှုကိုလာမယ့်ဒီဇင်ဘာလထဲမှာအဖွဲ့ဝင်15ဦးပါတဲ့ ICJ နိုင်ငံကတရားရုံးကစတင်ကြားနာမှာဖြစ်ပြီးဂမ်ဘီယာနဲ့မြန်မာနိုင်ငံနှစ်နိုင်ငံစလုံးကရှောက်လက်ချက်တွေပေးရမှာဖြစ်ပါတယ်။ဂမ်ဘီယာနိုင်ငံဘက်ကအကျိုးဆောင်အဖွဲ့အဖြစ်ငှားရမ်းထားတဲ့ဝါရှင်တန်ခြေစိုက် Foley Hawk အကျိုးဆောင်လုပ်ငန်းကရှစ်နှစ်ပေါ်ရက်စလာကတော့ရွှေကြဒုက္ခတွေပေါ်မြန်မာဘက်ကလူမျိုးတွေတပြက်မှုတွေကျူးလွန်ခဲ့တယ်လို့ဆိုတဲ့ခိုင်မာတဲ့အထောက်အထားတွေရှိတဲ့အကြောင်း RFA လွတ်လပ်တဲ့အာချတန်ကိုပြောဆိုထားပါတယ်မြန်မာဆွေရကတော့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတယ်လို့လူမျိုးတွေတပြက်မှုတွေကျူးလွန်နေဆိုတဲ့ဆွဆွဲချက်တွေကိုလည်းငြင်းဆန်ထားပါတယ်ဒ သူမူနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုလည်းဥဆောင်ပြီးတော့ခုခံခြေပါမှာကိုတက်မလို့အနေနဲ့ပူပေါင်းဆောင်ရွက်နေကြောင်းလည်းမြန်မာတက်မလို့ပြောရေးဆိုခွင့်ရှိသူကတုံ့ပြန်ပြောဆိုထားပါတယ်
ဟောင်ကောင်မှာဆန္ဒပြသူတွေမျက်နှာကိုဖုံးကွယ်ဆန္ဒမပြရဆိုတဲ့အစိုးရရဲ့တားမြစ်ချက်ဟာဖွဲ့စည်းပုံနဲ့မညီဘူးလို့ဗဟိုတရားရုံးကဆုံးဖြတ်ထားပေမဲ့ဒေသန္တရရွေးကောက်ပွဲတွေကျင်းပဖို့ရှိနေကြကြောင်းအစိုးရတားမြစ်ချက်ကိုသတင်းတစ်ပတ်ဆက်ကျင့်သုံးခွင့်ပြုလိုက်ပါတယ်။ပြည်သူတွေတိုက်ရိုက်မဲပေးရွေးချယ်ရတဲ့ခရိုင်ကောင်စီဝင်ရွေးကောက်ပွဲတွေကိုတနင်္ဂနွေနေ့မှာကျင်းပမှာပါ။ရွေးကောက်ပွဲတွေရှိနေချိန်မှာဆန္ဒပြသူတွေအနေနဲ့မျက်နှာတွေကိုဖုံးကွယ်ဆန္ဒပြမှုတားမြစ်တဲ့ဥပဒေကိုနောက်ထပ်9ရက်တရားရုံးကခွင့်ပြုကြောင်းRTHK ရုပ်တံဌာနကသတင်းထုတ်ပြန်ခဲ့တာပါ။အောက်တိုဘာလတုန်းကအုပ်ချုပ်ရေးမှူးကယ်ရီလမ်ကအရေးပေါ်လုပ်ပိုင်ခွင့်ကိုအသုံးပြုပြီးမျက်နှာကိုဖုံးကွယ်ဆန္ဒပြမှုတားမြစ်ခဲ့တာပါ။ဒါပေမဲ့ဒီတားမြစ်ချက်ဟာအခြေခံရပိုင်ခွင့်တွေကိုချိုးဖောက်တာဖြစ်တဲ့အတွက်ဖွဲ့စည်းပုံနဲ့မညီဘူးလို့ဗဟိုတရားရုံးကတနင်္လာနေ့ကပဲဆုံးဖြတ်ခဲ့ပါတယ်။အဲဒီနောက်မျက်နှာဖုံးကွယ်ဆန္ဒပြသူတွေအပေါ်အရေးယူတာကိုရပ်ဆိုင်းထားဖို့ရဲတပ်ဖွဲ့ကလည်းသဘောတူခဲ့ပါတယ်။ပြီးခဲ့တဲ့လတော့ကတားမြစ်ချက်ထုတ်ပြန်ခဲ့ပေမဲ့ဆန္ဒပြသူတွေကတော့ဒီတားမြစ်ချက်ကိုအခံပြီးတော့ဆန္ဒပြပွဲတွေများမျက်နှာဖုံးစွတ်တွေဝစ်ဆင်နေဆဲဖြစ်ပါတယ်။ဒီနေ့ကနေမှကျင်းပမယ့်ခရိုင်ကောင်စီရွေးကောက်ပွဲတွေကျင်းပရင်မဲယုံတွေလုံခြုံရေးနဲ့မဲပေးသူတွေအနှောက်အယှက်ကင်းကင်းမဲပေးနိုင်ကြဖို့အတွက်မဲယုံတွေအပြင်မှာအထူးရုံးနှိမ့်နေရေးရဲတွေချထားမယ်လို့ဟောင်ကောင်ရဲမင်းကြီးကပြောကြားခဲ့ပါတယ်။ခရိုင်ကောင်စီဝင်လောင်းဝင်ရွေးခံဖို့ကြိုးစားသူဒီမိုကရေစီရေးလှုပ်ရှားမှုခေါင်းဆောင်ဂျော်ရှူအဝေါန်ကိုတော့ရွေးကောက်ပွဲမဝင်ရလို့အာဏာပိုင်တွေကပိတ်ပင်ထားပါတယ်။Polytechnic တက်တူဦးထဲမှာရှိနေဆဲဖြစ်တဲ့ចောင်းသားတွေကိုငင်းငင်းချမ်းချမ်းထွက်လာကြဖို့လဲရဲမင်းကြီးကဒီကနေ့ပန်ကြားခဲ့ပါတယ်
။ထိုင်းနိုင်ငံမှာအစဉ်ဆက်သာသနာပြုရေးကြိုးပမ်းခဲ့တယ်လို့သာသနာပြန်ပွားရေးဆက်လက်ကြိုးပမ်းမှုနဲ့ခရစ်ယာန်ယဟန်တော်တွေကိုလက်ခံကျူဆူဖို့ထိုင်းနိုင်ငံကဂါယုဆရာတွေကိုကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ရဲမင်းကြီး Francis ကဒီနေ့ပဲတိုက်တွန်းလိုက်ပါတယ်။ယဟန်တော်တွေနဲ့ယဉ်နေနေဖို့သူတို့ရဲ့ယဉ်ပွင့်တန်တွေကိုနားထောင်ဖို့စိတ်သက်သာတဲ့အခြေမျိုးမှာအဖို့လို့နေထိုင်ပြေးဖို့လဲမင်ကြားခဲ့တာပါ။ဆုံးဖြတ်စီရင်နဲ့တရားသူရည်တွေလို့ပြုမှုမဲ့အစားဖောက်ခင်နေလို့ပြုမှုဆက်ဆံဖို့အလုပ်သမားတွေကိုကြီးကြပ်ရတဲ့မန်နေဂျာတွေလို့ပြုမှုမဲ့အစားအကူအညီရင်းတွေလို့ဆောင်ရွက်ဖို့လဲတိုက်တွန်းသွားပါတယ်။ဘန်ကောက်မြို့တော်နောက်ဖက်56ကီလိုမီတာကွာဆန်ဖရန်အရက်မှာရှိတဲ့ကက်သလစ်ယဟန်တော်နီကိုလတ်စ်ဘာကတ်ကက်ထရင်ကိုကွန်ပျူတာရဲ့ကျောင်းတော်မှာကျင်းပတဲ့အာရှဂန်ဟုတ်ဆရာတော်ရဲ့ညီလာခံမှာပုတ်ရမ်းမင်းကြီးကမင်ကြားထားတာလည်းဖြစ်ပါတယ်။အစောပိုင်းနှကွန်ပတ်တုံခရိုင်ကစင်ပီတာဘုရားကျောင်းမှာဘာသာရေးခေါင်းဆောင်တွေဘုရားကျောင်းတာဝန်ရှိသူတွေနဲ့ပြည်စုံမှုကြွားရောက်လာခြင်းမှာတော့ဗီယက်နမ်၊ကမ္ဘောဒီးယားနဲ့တရုတ်နိုင်ငံတွေကကက်သလစ်ခရိုင်ဘာသာဝင်အများကြီးလည်းတက်ရောက်ခဲ့ကြပါတယ်
။ဒေါ်မီတွေလောင်ကျွမ်းနေတဲ့ဩစတြေးလျနိုင်ငံကဆစ်ဒနီမြို့ကောင်းငင်မှာဒီကနေ့၄ရက်မြောက်နေ့အဖြစ်မီးခိုးမြူတွေဖုံးအုပ်နေပါတယ်မြို့ရဲ့အရှေ့ပိုင်းနဲ့မြောက်ပိုင်းမှာအကြီးကျယ်လောင်နေတဲ့တောမီးတွေကြောင့်ဆစ်ဒနီမြို့ရဲ့အထင်ကြီးနေရာတွေဆိုရင်လှမ်းမြင်နိုင်တဲ့အကွာအဝေးကတော့မီးခိုးတွေကြောင့်ပြက်ပြက်သားသားမမြင်ရတော့ပါဘူးဆစ်ဒနီပင်လယ်ကမ်းခြေတွေမှာဆိုလဲထူထပ်တဲ့မီးခိုးတွေဖုံးလွှမ်းနေပါတယ်လေလူအရေးသွေးဟာကျန်းမာရေးအန္တရာယ်ရှိတဲ့အဆင့်ရောက်နေပြီးနောက်ရက်ပိုင်းတွေအထိလည်းဒီလိုဆက်ဖြစ်နေအောင်မယ်လို့ဩစတြေးလျနိုင်ငံကသတင်းတွေမှာဖော်ပြနေပါတယ်ပူပြင်း6သွေးရဲ့အခြေအနေကြောင့်ဩစတြေးလျနိုင်ငံမှာ New South Wales ပြည်နယ်အပါအဝင်ပြည်နယ်၄ခုမှာတော်မီတွေလောင်ကျွမ်းနေတာပါ New South Wales တခုရဲ့မှာတင်ဆက်လက်လောင်ကျွမ်းနေတဲ့တော်မီပေါင်း50ထက်မလဲရှိပါရဲ့ရှင
်တောင်ချန်ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ပြောပြပေးသွားကြတာပါရှင်အခုဆက်ပြီးတော့နားဆင်ရမယ့်သတင်းလှရီတွေမှာတော့ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲအခြေအနေနဲ့အရင်ဆုံးစတင်ပါမယ်ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်နဲ့တအောက်လက်နက်ကိုင် TNLA တို့တိုက်ပွဲတွေဖြစ်နေရာနတ်ဆန်မြို့နယ်အတွင်းကဒေသခံရွာသား50ကိုတပ်မတော်ကဒီကနေ့မနေ့ခေါ်ယူစစ်ဆေးခဲ့ပေမဲ့နေ့တွင်ချင်းပဲပြန်လွှတ်ပေးလိုက်တယ်လို့ဒေသဦးစီးက VOA ကိုပြောပါတယ်တိုက်ပွဲတွေကြောင့်ကြောက်မဲမြို့နယ်တဝိုက်ကိုထွက်ပြေးတိမ်းရှောင်လာကြတဲ့စစ်ရှောင်တွေကလည်းစောင်းရာသီအေးဒဏ်ကိုခံနေကြရပြီးအခြေခံစေဝါးနဲ့အစားအသောက်ခက်ခဲနေပါတယ်ဒီအခြေအနေတွေကိုတော့ VOA သတင်းတောက်မေခကသတင်းပေးပို့ထားပါတယ်ရှင်
ဒီကနေ့မနက်ပိုင်းမှာနန်းဆန်မြို့နယ်ဟူခင်းကျေးရွာအုပ်စုတွင်ကမန်မိုင်မန်ကွမ်းကျေးရွာကဒေသခံရွာသားအယောက်50ကိုမြမတက်မတော်တမ88ကခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့ညနေပိုင်းမှာတော့အဲ့ဒီလူအယောက်50ကလုံးကိုပြန်လွှတ်ပေးလိုက်ပြီလို့ဒေသဦးစီးအရာရှိဦးဝင်းကျော်က VOA ကိုခုလိုပြောပြပါတယ်
။အယောက်50ဖမ်းသွားတာဆိုတာအဲ့ဒါတော့ဟုတ်တယ်။ဒါပေမဲ့တော့နောက်လုံးပြန်လွှတ်လိုက်တာကျွန်တော်ကြားထားတာအဲ့ရွာနားလေးမှာမိုင်းခွဲလို့ကျော်လည်းအစီအေးတစ်ခုလုံးနေတုံးမှာတမလို့စကြဝဲလာတယ်မိုင်းခွဲတယ်လို့ကျွန်တော်ဒီလိုပဲကြားရတာပေါ့နော်ပြည်ပြည်ချင်းချင်းကျွန်တော်ကြားတာခုမှကျွန်တော်မြို့ကဝင်ခါစားလို့ရှိတယ
်သူအနေနဲ့ဖမ်းခံရပြီးပြန်လွတ်လာသူတွေကိုကိုယ်တိုင်မတွေ့ရသေးတာကြောင့်သူတို့ကိုဘာကြောင့်ဖမ်းသွားရဲဆိုတာအတိအကျမသိသေးဘူးလို့ဦးစီးရာရှိကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းကတော့မိုင်းငော့ကျေးရွာအုပ်စုနာက ခုံငင်းကျေးရွာတွေကိုလက်နက်ကြီးကြီးစံတွေကြားရောက်ပောက်ကွဲခဲ့တာရှိခဲ့တယ်လို့အခုရက်ပိုင်းတွင်မှလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်ဒေသခံတွေထွက်ပြေးတိမ်းရှောင်နေရတယ်လို့သူကဆိုပါတယ်လက်တလောစစ်ဆောင်ဒုက္ခတဲ့အရေးအတွက်နဲ့စစ်ဆောင်တွေရဲ့အခြေအနေကိုဦးဝင်းကျော်ကအခုလိုဆက်ပြောသွားပါတယ်
အဝေးကလည်းလည်းကြီးတွေထူတဲ့အခါကျမနေ့တော့ဖြစ်ပါသေးတယ်။ ice key တို့ပါတို့ဘုံလာဖြစ်တာတော့တွေ့တယ်မစည်းတော့ဘောနော်။ကျောက်ဖြူလေးကျေးရွာအုပ်စုကျစ်တေရွာရဲ့မြောက်အနောက်ဘက်ချက်မြောက်ဘက်ချက်ကဘောနော်။ဒီခါနေကစစ်ပေးတဲ့ဒုက္ခခံရတာဘောနော်။စောင်းနေကျက်တဲ့တာဘော။ဟိုဇမူကြီးဖွဲ့စည်းတွေလာပြီးတော့မှဆောက်ပတ်နေဒီပေးတန်းနေပြန်ကျော်150လောက်ရှိတယ်။တရွာလုံးနီးနီးလောက်ထွက်ပြေးတာ။အဲကလေးတွေရောချောင်းလက်ပိတ်ထားရတယ်အဲ့ဒီကြွားတယ်အဲ့ကြွားရတော့စနေတတိကြီးကနေ့အထိပြစ်တည်တယ်ဒါကြီးလဲတော့မဟုတ်တော့ပါဘူးနေနေနေအစောစောတုန်းကတော့ပြီးခဲ့တဲ့5ရက်6ရက်တော့တော်တော်ဖြစ်တယ်ပေါ့နော
်တမတော်နဲ့ TNL တပ်ဖွဲ့တွေအကြာနေတိုင်းလို့လို့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ပိတ်မိနေတဲ့ဒေသခံတွေဟာစားနဲ့ရိတ်ခါပြက်လက်မှုတွေရှိနေတာကြောင့်အထောက်ပံ့ချုပ်ပေးထားရတယ်လို့ဒေသခံလူမှုကယ်ဆယ်ရေးအဖွဲ့တွေကဆိုပါတယ်။အခုအချိန်ထိခမန်းကြီးစစ်ဘေးဒုက္ခသည်တထောင်လောက်ရှိမယ်လို့ကုညီကယ်ဆယ်ရေးလုပ်သူတွေကခန့်မှန်းထားကြပါတယ်။သူတို့တွေအနေနဲ့ဆောင်းရသည့်အေးအေးတန်ခံစားနေရတယ်လို့အခြေခံဆေးဝါးနဲ့အစားအသောက်ခက်ခဲနေတယ်လို့သူတို့ကဆိုပါတယ်။ဒါ့အပြင်ကလေးတွေမှာကျန်းမာရေးပြဿနာတွေနဲ့ရင်ဆိုင်နေရတယ်လို့လူမှုကယ်ဆယ်ရေးလုပ်သူဒေသခံတအူးကပြောဆိုလိုက်ပါတယ်။
အခက်ခဲရတော့ဟိုအခုစစ်ဆောင်ဆုံးတော့မှရအစာရေးတောက်ရဲတော့အဓိကပေါ့ဒါမဲ့လည်းသွားဖို့ကလူဟိုဒီလူမှုကယ်ဆယ်ရေးတွေကလည်းအပင်လိုက်ရတော့မြွနယ်တိုင်းရတော့လာချင်နေတယ်လေကျမတို့ကလည်းလုံချုံရေးရဆိုတိတ်ခေါ်မသွားရဲလို့လေကျမတို့တော့မှအခက်ခဲကြားနေသွားဆိုတော့လေမနေ့ကအချိန်ထိတော့သူကတော့ဟင်းပေါ့အတောင်ပေါ့ဆိုတော့လေဟိုအဲ့တော့လူရှင်လည်းရောက်နေဆိုတော့ဟိုသူတို့ကဟင်းစားဆရာတော့မရှိဘူးပေါ့သေးပေါ့အဓိကတော့ဖြားဖြားတဲ့လူများနဲ့ကလေးတွေအေးလဲအေးတယ်ဆိုတော့လေဆောင်းနေပိုင်းမပေါ့ဟိုတနေ့အချိန်ကြီးတော့သူကကျမ်းမာရေးဌာနကတော့စေးခါတော့ရှိရစေးမရှိတယ်ဆိုလားမသိဘူးဟိုတနေ့သူတို့ပြောလာတော့စေးမရှိလို့ဆိုပြီးမှကျမတို့အဲစေးတွေဝယ်ပြီးသားအဲ့လိုခံတာပေါ့
တိုက်ပွဲတွေရှိနေတဲ့ကျေးရွာတွေကဒေသခံတွေကိုကဲထုတ်ပြီးကြောင်မဲမျိုးပေါ်ကယာယီစခန်းတွေကိုရွှေ့ပြောင်းပေးဖို့စူးစမ်းနေပေမဲ့လေတိုက်ပွဲတွေကြောင့်ကယ်ဆယ်ရေးအဖွဲ့တွေမသွားနိုင်တာရှိရလို့ပရဟိတအဖွဲ့တွေကဆိုပါတယ်ပြည်ရဲ့ရပိုင်းတွင်ကမိုင်းကော့တက်စကန်နာကနေပြစ်ခတ်မှုကြောင့်အပြောင်ကျေးရွာတွေကိုလက်နက်ကြီးကြီးဆယ်လုံးလောက်ကြောက်ရွံ့ခဲ့ပြီးမွေးမြူရေးချမ်းတချို့နဲ့လူ၄ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။မပေါက်ကွဲတဲ့လက်နက်ကြီးကြီးစံအချို့လည်းရှိနေတယ်ဆိုတဲ့အကြောင်းသတင်းမီဒီယာအချို့မှရေးသားဖော်ပြနေကြပါတယ်။လူဝင်မှာ16ရက်နေ့ကတော့ရက်ဖက်အဖွဲ့စည်း90ကျော်ကရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲတွေနဲ့ပတ်သက်လို့အရေးပေါ်ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့မှုပါတယ်။အဲဒီထုတ်ပြန်ချက်အရအော်တိုဝါလာကနေလက်ရှိအချိန်ထိတိုက်ပွဲဖြစ်ပွားနေတဲ့ကာလအတွင်းမှာအရသားပြည်သူ30ကျော်ထိခိုက်ဒဏ်ရာရပြီးအနည်းဆုံး5ဦးသေဆုံးခဲ့ရကြောင်းနဲ့အရသားတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေအများဆုံးရပ်တန့်ပေးဖို့တောင်းဆိုထားကြပါတယ်ရှင်
။ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲနဲ့စစ်ဘေးရှောင်တွေရဲ့အခြေအနေကိုမေခစုံစမ်းတင်ပြသွားတာပါရှင်။အခုငင်းချာရေးဆွေးနွေးပွဲဒီဘက်ကိုလည်းကြည့်ကြရအောင်ပါ။အစိုးရနဲ့ငင်းချာရေးကိုယ်စားလှယ်အဖွဲ့နဲ့ကရင်အမျိုးသားအစည်းအရုံး KNU ကိုယ်စားလှယ်အဖွဲ့တို့ထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံရမှာ2020ရွေးကောက်ပွဲအလွန်ငင်းချရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့အဓိကထားဆွေးနွေးခဲ့ကြပါတယ်။အစိုးရရဲ့ငင်းချရေးကိုယ်စားလှယ်အဖွဲ့ရဲ့ခရီးစဉ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံပြီးဆွေးနွေးခဲ့တဲ့နောက်ငင်းချရေးလုပ်ငန်းစဉ်တွေကိုတရားဝင်ပြန်လည်စတင်ဖို့ညှိနှိုင်းနိုင်ခဲ့ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီကနေ့အစိုးရရဲ့ငင်းချရေးကော်မရှင်နဲ့ KNU တို့တွေ့ဆုံရမှာအောက်တိုဘာလ28ရက်နေ့ NCA လင်းနီပြည့်အခမ်းအနားပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ KNU ဥက္ကဋ္ဌတို့တွေ့ဆုံဆွေးနွေးတဲ့အချက်တွေအပေါ်မူတည်ပြီးထပ်မံဆွေးနွေးခဲ့တာဖြစ်ပါတယ်ဒီနေ့တွေ့ဆုံပွဲနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေကအခုလိုပြောပါတယ
်အထူးသဖြင့်အတိုင်ပင်ခံနဲ့ KNU ကောင်းဆောင်နေတဲ့သဘောတူညီချက်အဲ့ဒီတူညီချက်ကိုကျွန်တော်အများဆုံးကောင်းတဲ့ပုံဖို့အတွက်ဒီနိုင်ဆွေးနွေးတဲ့အစီအစဉ်ဖြစ်ပါတယ်။ဒီရင်တော့ဟိုကျွန်တော်ဆက်ပြီးတော့အများဆုံးဒီဘက်မှာ PDS စီဝေးကျင်းပမှုရှိတယ်။အစီအစဉ်ကျင်းပပြီးရင်တော့ကျွန်တော်တို့ဟိုနှစ်ဖက်ပြန်ပြီးတော့အများဆုံးပြဆောင်ဖို့ဒါတွေလည်းဒီနေ့သဘောတူညီခဲ့ပါတယ်။
အော်တိုဘာလ28ရက်နေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ KNU ဥက္ကဋ္ဌတို့တွေ့ဆုံဆွေးနွေးစဉ်ကငင်းချဲလုပ်ငန်းစဉ်မှာတွေ့ကြုံရတဲ့အခက်အခဲတွေကြော်လွှားနိုင်ရေး NCA အကောင့်ထယ်ဖော်မှုဆိုင်ရာမူပေါင်းသဘောတူညီချက်ရရှိရေး2020ရွေးကောက်ပွဲအလွန်ဆက်လက်ဆောင်ရွက်မဲ့လုပ်ငန်းစဉ်အပေါ်သဘောတူညီချက်ရရှိရေးနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆဲရေးသဘောတူစာချုပ်အကောင့်ထယ်ဖော်မှုဆိုင်ရာညှိနှိုင်းအစည်းအဝေး JICM ပြန်လည်စတင်ရေးစတဲ့အချက်တွေထည့်သွင်းဆွေးနွေးခဲ့တာ ဖြစ်ပါတယ်။စွန်းရွေးပွဲကိုဥဆောင်တက်ရောက်ခဲ့တဲ့ KNU ရဲ့အထွေထွေအတွင်းရေးမှူးဘရိုစောထာတို့မူကတော့အဓိကစွန်းရွေးတဲ့အချက်ကိုအခုလိုပြောပါတယ်။
အဓိကတော့ကျွန်တော်တို့ဒီရွေးကောက်ပွဲပေါ့နော်ရွေးကောက်ပွဲကနောက်နှစ်ထပ်မှာလာတော့မယ်ဆိုတော့ဒီနောက်ရွေးကောက်ပွဲပြီးတဲ့နောက်ပိုင်းပဲဆိုတာတက်တက်ဒီငင်းချိုင်းလုပ်ငန်းစဉ်ကရှစ်ဆက်သွားနိုင်မှုအတွက်ကျွန်တော်တို့ဘယ်ကနေစပြီးတော့ဟိုဘယ်လောက်ထိကျွန်တော်တို့ကြောက်အောင်ပြင်ဆင်ထားတင်နေဆိုတော့အလွတ်တော်ဆွေးနွေးတဲ့အပိုင်းတစ်ခုပဲဖြစ်ပါတယ်
KNU အဖွဲ့ဟာ2018ခုနှစ် NCA 3နှစ်ပြည့်အခမ်းအနားပြီးမှာတရားဝင်ဆွေးနွေးပွဲတွေကိုဇက်ဆိုင်ထားခဲ့တာပါလက်ရှိအချိန်နေမှာတော့တရားဝင်ဆွေးနွေးပွဲတွေပြန်လည်စတင်နိုင်တော့မယ့်အလားအလာတွေရှိနေပါတယ်ဒီနေ့ဆွေးနွေးပွဲရလက်အပေါ်မှာတော့ဘဒုစောထာတို့မူက
ကျွန်တော်အများကြီးနှိစမှုရှိတယ်ပြီးတော့ကျွန်တော်နောက်ဆက်ပြီးတော့ဒီလိုမျိုးပွဲမျိုးတွေဆက်ပြီးတွေ့ရရှိတယ
်ဒီဆွေးနွေးပွဲတွေကိုတော့ဒီဇင်ဘာလအတွင်းမှာပြန်လည်စတင်ဖို့ညှိနှိုင်းခဲ့ကြတယ်လို့ပြောပါတယ်အစိုးရရဲ့ငင်းချိုင်းကိုယ်စားလှယ်အဖွဲ့ဟာပြီးခဲ့တဲ့ရက်တွေကရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကင်ဆယ်ပွဲကကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲတွေမှာတော့ RCSS ဥက္ကဋ္ဌခီးစင်နဲ့ပတ်သက်ပြီးအပြေမလဲဖြစ်ခဲ့တာတွေကိုဖြေရှင်းနိုင်ခဲ့တယ်လို့လက်နက်ကင်ဆယ်ပွဲနဲ့လည်းပြည်တော်စုငင်းချိုင်းရဲ့ညီလာခံ27ရာစုပင်လုံးသုဒ္ဓအစည်းအဝေးပြန်လည်စတင်နိုင်ရေးအတွက်ညှိနှိုင်းနိုင်ခဲ့ပါတယ်။
ညချရေးဆွေးနွေးပွဲလုပ်ငန်းစဉ်တွေအကြောင်းကိုတော့ကိုမိုးစောကပြောပြသွားတာပါရှင်။အခုဆက်ပြီးထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးမှတရားမဝင်စက်တီပို့မှုအဖမ်းဆီးတဲ့တွင်ကိုလည်းအလှည့်ပေးကြပါတယ်။မြန်မာနိုင်ငံကစံတန်ချိန်300ကိုထိုင်းမြန်မာချစ်ကြည်ရေးတရားအမှတ်1ကဖြတ်ပြီးတရားမဝင်တင်သွင်းခဲ့တဲ့အတွက်ထိုင်းလုပ်ငန်းရှင်တဦးကိုထိုင်းအကောက်ခွန်အဖွဲ့ကဒီကနေ့နိုဝင်ဘာလ22ရက်နေ့မနက်ပိုင်းမှာပဲဖမ်းဆီးလိုက်ပါတယ်။ထိုင်းနိုင်ငံမှာပြည်ပကစံနဲ့ကြက်သွန်တင်သွင်းခွင့်ဥပဒေနဲ့ပိတ်ပင်ထားတာကြောင့်အခုလိုဖမ်းဆီးတာဖြစ်ပါတယ်။ဒီကြောင့်အပြည့်စုံကိုတော့ထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ချစ်တီရဲတရားအမှတ်နှစ်ကနေဝင်ရောက်လာတဲ့မြန်မာနိုင်ငံဘက်ကကုန်တင်ရင်9စင်းကိုထိုင်းအကောက်ခွန်အရာရှိတွေကစစ်ဆေးရှာဖွေရာမှာတားမြစ်ထားတဲ့မြန်မာစံတန်ချိန်ပေါင်း300ကိုတွေ့ရှိခဲ့ပြီးဖမ်းဆီးစစ်ဆေးခဲ့တာပါ။မြန်မာဘက်ကတင်သွင်းလာတဲ့စံတွေကိုစစ်ဆေးဖမ်းဆီးတာကိုမျက်မြင်တွေ့ရှိသူတို့ကအခုလိုပြောပြပါတယ်
။အမြင်မှလည်းဆက်ပြီးလည်းကအမှတ်နဲ့တကားမှာပါဒီနေ့စံတန်ချိန်300လောက်တရားဝင်ကိုသွင်းတဲ့ပစ္စည်းကိုကိုသွင်းတာကိုဒီကားတွေကကုန်ကားတွေကခိုးပြီးတော့ထည့်လာစားတာအဲဒီအဲ့ဒါတွေဆိုဖမ်းတာ။အဲ့ဒီကကုန်ကားတွေထဲမှာသူတို့ခိုးသွင်းလာအပေါ်အုပ်ပြီးတော့တင်သွင်းလာ
။ထိုင်းတပ်ကံကိုတည်ယူလာတဲ့ပိုင်ရှင်ထိုင်းနိုင်ငံသားကတော့အကောက်ခွန်တရားဝင်ပေးဆောင်ထားပြီးဖြစ်တဲ့အကြောင်းနဲ့အရင်ကလည်းအခုလိုမျိုးမြန်မာစံတွေကိုတည်ယူနေကြဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့တက္ကရာအကောက်ခွန်အရာရှိတွေကတော့စံကိုနိုင်ငံသားကနေတင်သွင်းတယ်ဆောင်ရောင်းဝယ်ခြင်းတွေကိုထိုင်းဥပဒေအရပိတ်ပင်တားမြစ်ထားတာကြောင့်ဥပဒေကြောင်းအရအရေးယူမှာဖြစ်တဲ့အကြောင်းပြောပါတယ်။တကယ်တော့စံနဲ့ကြက်သွန်တွေကိုအဓိကထိုင်းဘက်ကပိတ်ပင်ထားတာဖြစ်ပြီးနေဆက်လမ်းတွေကလည်းအမြောက်အများတယ်ဆောင်တုံးမှတွေ့ရင်တော့ဖမ်းဆီးတာတွေလည်းရှိပါတယ်။ဒါပေမဲ့ခိုးသွင်းလာတဲ့စံနဲ့ကြက်သွန်အနည်းငယ်ကိုတော့မဲဆောက်တဲ့တခြားမြို့နယ်ဈေးတွေမှာရောင်းချတာတွေရှိပေမဲ့အာဏာပိုင်တွေကဖမ်းဆီးတာတွေတော့တိတ်မရှိတဲ့အကြောင်းအခုလိုပြောပြပါဗျ။ဟုတ်ကဲ့
စံနဲ့ကြက်သွန်တို့ဒီငွေပြီးတော့သူတို့မပေးဘူးသူအောက်ဆိုင်တရားမဝင်ဘူးလို့ခိုးသွင်းလာတာ
။အရင်တုန်းကတော့အမှတ်တိချစ်ကြည်တရားဒဇင်းလေးကိုသာတုံးနေရကနေအခုအခါမှာတော့တရားအမှတ်နှစ်ကိုအော်တိုဘာလကုန်မှာဖွင့်လှစ်ခဲ့ပြီးတဲ့နောက်ပိုင်းကုန်တင်ရင်တွေတီးတန့်အဖြစ်ဖြတ်တန်းသွားလာနေကြတာဖြစ်လို့ကုန်ပစ္စည်းတွေကိုထိုင်းအရာရှိတွေကအသေးစိတ်စစ်ဆေးဖမ်းဆီးမှုတွေပြုလုပ်လာတာဖြစ်ပါတယ်ရှင
်။တခိုင်းပြည်နယ်မှာဖြစ်ပေါ်နေတဲ့လက်နက်ကိုင်ပြည်ပခါတွေကိုရှော့ချနိုင်ဖို့ဂျာဝင်စစ်ဆေးဖြစ်ရှင်းမဲ့လူလိုနေပြီလို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကအကြံပြုလိုက်ပါတယ်။တခိုင်းပြည်နယ်အပါဝင်မြန်မာနိုင်ငံကလက်နက်ကိုင်ပြဿနာအတွက်ဂျာဝင်စစ်ဆေးပြနေမဲ့လူလိုနေပါပြီလား။ရှင်းမတိုးနိုင်ပေဖြစ်နေရတဲ့ငင်းငင်းရေးဆွေးနွေးမှုတွေရှစ်ဆက်နိုင်ရေးဘလို့ဂျာကန်အဖွဲ့အစည်းလူပုဂ္ဂိုလ်မျိုးတွေကအကူအညီပေးနိုင်မလဲဆိုတာတွေကိုနိုဝင်ဘာ23ရက်ဒီတစ်ပတ်စနေနေ့ညတည့်ရက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ။
နောက်ပါစနေညတရားလေးလမ်းဆွေးနွေးကမှပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုရာသီဥတုဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနှာစင်ကြရပါမယ်။ဥရောပတိုက်ထဲကအီတလီနိုင်ငံကရေပေါ်ဗင်းနစ်မြို့မှာနှစ်ပေါင်း90ကျော်အတွင်းအဆိုးဆုံးရေကြီးမှုကိုကြုံခဲ့ရသလိုဩစတြေးလျနိုင်ငံမှာလည်းမိုးခေါင်ရေရှားမှုပူပြင်းခြောက်သွေးမှုတို့ကြောင့်တော်မီလောင်နေတာကလည်းနှစ်ပေါင်းများစွာအတွင်းမှာအဆိုးဆုံးဖြစ်နေပါတယ်။လူတွေကြောင့်ဖြစ်တဲ့ကဘာကြီးပူနွေးမှုရဲ့ကြရက်အဖြစ်အခုလိုရာသီဥတုပြောင်းလဲဖောက်ပြန်နေရတာဆိုတဲ့ကိစ္စကပြန်လဲဆွေးနွေးစရာဖြစ်လာနေပါတယ်။ VOA သတင်းတောက် Henry Ridgeway လန်ဒန်ကနေပေးပို့ထားတဲ့သတင်းလွှာကိုမဆုမြတ်မွန်ကပြောပြပေးပါမယ်ရှင်။
အီတလီနိုင်ငံရေပေါ်ဗန်နစ်မြို့ပတ်လည်စံချိန်တင်အောင်ဒီရေတွေတက်ခဲ့လို့မြို့ရဲ့80ရာခိုင်နှုန်းနီးပါးရေကြီးခဲ့ပါတယ်မြို့ကအထင်ကရစိန့်မာ့ခ်စ်ဘက်ဆလီကာဖျားရှိခိုးကြောင်းဆိုရင်နှစ်ပေါင်း1200တွင်မှ6ချိန်မြောက်ရေကြီးမှုနဲ့ကြုံခဲ့ပါတယ်၄ချိန်ကပြီးခဲ့တဲ့20အတွင်းမှရေကြီးခဲ့တာဖြစ်ပါတယ်အခုလိုစံချိန်တစ်တွေတင်အောင်မြို့မှာရေကြီးခဲ့တာကရာသီဥတုပြောင်းလဲဖောက်ပြန်မှုကြောင့်ဖြစ်တယ်လို့ဗန်နစ်မြို့တော်ဝန်လူဝီဂျီဘရူဂါရိုကပြောကြားခဲ့ပါတယ
် You need scientists hereThey need to come here and create a permanent place.
ဒီပြည်နာရှင်တွေဗင်းနစ်မြို့ကိုလာဖို့လိုပါတယ်။ဒီမှာအများကနေပြီးတော့ရာသီဥတုပြောင်းလဲဖောက်ပြန်မှုကဒီမြို့ပေါ်မှာဘယ်လောက်တက်ရောက်မှုရှိနေသလဲဆိုတာလေ့လာရပါမယ်။ကမ္ဘာပေါ်မှာဗင်းနစ်မြို့ကရေပေါ်မြို့ဖြစ်တာမို့လို့ရာသီဥတုဖောက်ပြန်မှုကိုရှေ့ဆုံးကရင်ဆိုင်နေရပါ
။ဗင်းနစ်မြို့ကတချို့ကတော့ရာသီဥတုဖောက်ပြန်မှုတိုက်ဖျက်ရေးလုပ်ဖို့လိုတယ်ဆိုတာသဘောမတူကြပါဘူး။ဗင်းနစ်မြို့ပတ်လည်မှာ2021ခုနှစ်မတိုင်ခင်ရေလွှဲတွေအပြီးတက်နိုင်မယ်လို့အစိုးရကမျှော်လင့်ထားပါတယ်။ရေကြီးတဲ့အခြေအနေနဲ့အတိုင်းအတာပိုတိုးလာတာဟာလူတွေကြောင့်ဖြစ်တဲ့ကဘာကြီးပူနွေးလာမှုကြောင့်လို့သိပ္ပံပညာရှင်အများစုကလက်ခံထားကြပါတယ
် It's difficult to attribute individual events to climate change but I think we
ကိုရေကြီးရတကူရဲနဲ့တော့ဥရုယာတိပြောင်းလဲလာပြီလို့ပြောဖို့ခက်ပါတယ်ဒါပေမဲ့ယာတိဥရုပြောင်းလဲဖောက်ပြန်မှုရဲ့တည်ရောက်မှုတွေကိုတော့ခိုင်ခိုင်မာမာတွေ့နိုင်ပါတယ်ဥပမာ Venice မြို့ဆိုရင်ရေမျက်နှာပြင်မြင့်တက်နေတာအားလုံးသိပါတယ်ယာတိဥရုပူနွေးလာတဲ့အတွက်ကဘာသမုဒ္ဒရာတွေမှာရေခဲတောင်တွေရေပျော်ပြီးရေနဲ့နပြည်လေးမြင့်တက်နေတာပါအဲဒါကြောင့်ကန်ယိုရန်ဒေတာတွေမှာရေကြီးတဲ့အန္တရာယ်ပိုများပါတယ်အထူးသဖြင့်လောလောဆယ်ဗီးနစ်မြို့မှာရေကြီးတဲ့အန္တရာယ်ပိုတိုးနေပါတယ
်ဗီးနစ်မြို့ကနေမိုင်ထောင်တောင်ချီဝေးတဲ့ဩစတြေးလျနိုင်ငံနယူးဆောက်ဝေးလ်ပြည်နယ်မှာလောင်ကျွမ်းနေတဲ့တောမီးတွေကြောင့်ဆစ်နီမြို့လယ်မှာမိဂိုမျိုးတွေဖုံးအုပ်နေပါတယ်ပြည်နယ်မှာအရေးပေါ်အခြေအနေထုတ်ပြန်တဲ့အထူးအခြေအနေဆိုးတဲ့တောမီးကြောင့်အိမ်ပေါင်း900ထက်မနည်းမိလောင်ခဲ့ပြီး၄ယောက်သေဆုံးခဲ့ပါ
တယ် enable bonfires to really get going are increasing with climate change temperatures
are increasing ဟိုကြောင့်တော်မီလောင်နေတဲ့အခြေအနေပိုများလာပါတယ်ပူချိန်တွေမြင့်တက်နေပါတယ်ပူချိန်တက်လာတဲ့အများလေထုဆိုထိုင်းမှုကကျသွားတဲ့အတွက်လေထုကပိုပြီးခြောက်သွေ့ပါတယ်ဒီအခြေအနေကတော်မီလောင်တဲ့အခြေအနေကိုပိုပြီးဖြစ်စေပါတယ
်ဝင်ကြီးချုပ် Scott Morrison ကတော့ကမ္ဘာကြီးပူနွေးစေတဲ့ကာဗွန်ဓာတ်ငွေ့ထုတ်လွှတ်မှုနဲ့တော်မီလောင်ကျွမ်းမှုဓာတ်ရိုက်ဆက်နွယ်မှုရှိဘူးလို့ပြောကြားခဲ့ပါတယ်။ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးကို Conservative အစိုးရကထိထိရောက်ရောက်မလုပ်ဘူးလို့ပြောနေသူတွေဘက်ကဒေါသနဲ့တုံ့ပြန်နေကြပါတယ်
။ This government has had every opportunity to minimize the risk.
ဒီမှာတော်မီလောင်ကျွမ်းမှုကြီးရဲ့အန္တရာယ်ကိုရှော့ပြောနိုင်မယ့်အခွင့်အရေးတိုင်းကိုဒီအစိုးရကစောင့်နေတာပါ။လောင်နေတဲ့မီးကိုလောင်စာထက်လောင်နေတာပါ။
2019ခုနှစ်ဟာရာသီဥတုဆိုင်ရာစံချိန်တွေချိုးတဲ့နှစ်လို့ပြောနိုင်ပါတယ်။ရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးအတွက်ကမ္ဘာနိုင်ငံတွေရဲ့ဆောင်ရွက်မှုတွေဟာနှေးကွေးလွန်းတယ်လို့သိပ္ပံပညာရှင်တွေကပြောပြီးအခုလိုရေကြီးတောမီလောင်ကျွမ်းမှုမျိုးတွေမကြာခဏထပ်ဖြစ်နေအောင်ပဲလို့တတိပေးနေပါတယ်ရှင်။
မဆုမြမွန်ပြပြသွားတာပါရှင်။ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာတိုက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လိုတဲ့နားဆင်လိုတဲ့တေးသချင်းတွေတောင်းယူလိုတဲ့ဆိုရင် VOA America အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်။ email နဲ့ဆက်သွယ်လို့ရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်VOA မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ22ရက်တောက်ကြနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ1925 32အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ရှင်။အခုညပိုင်းသတင်းပတ်စင်ကန်တာတွေမှာတော့အမျိုးသမီးကန်တာတုတ္တဆုံလင်အမေရိကန်တခွေအစီအစဉ်နဲ့ဒုသိပ္ပံနဲ့နည်းပညာအစီအစဉ်မှာလူဦးရေတိုးလာတာနဲ့အမျှရေချိုထုတ်လုပ်နိုင်တဲ့ပမာဏကျဆင်းလာတဲ့အခြေအနေနဲ့ပတ်သက်လို့သိကြရမှာက
ဒီနေ့အော်ဒမ်မကြီးရဲ့နောက်ဖက်ချမ်းအလုံးအဲ့တွင်နာအတွင်းနေဆိုရင်ရေလေပဲတော့မကြောက်ဘာလို့မကြောက်လဲရေငန်ဝင်လာတော့ရေငန်ကပြန်ဖြည့်သွားတယ်ရေကျူက
မြေအောက်ရေဆိုင်ရာအကြံပေးဥညင်သိရဲ့ရှင်လင်းပြောကြားချက်နဲ့တူနားဆင်ကြရမှာပါဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးအမျိုးသမီးခန္ဓာကိုနားဆင်ရပါမယ်ရှင်တဘာဝပတ်ဝန်းကျင်ထိတ်သိရေးနဲ့ရာသီဥတုဖောက်ပြန်မှုတိုက်ဖျက်ရေးမှာဆွီဒင်နိုင်ငံကဆယ်ကျော်သက်ခရီးတာလိုအမျိုးသမီးငယ်တွေဥစားမှုကန္တာမှာပါဝင်လှုပ်ရှားနေကြတဲ့အချိန်မှာမြန်မာနိုင်ငံမှာတော့တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးလို့ရာသီဥတုဖောက်ပြန်ပြောင်းလဲတဲ့ဒဏ်ကိုခံစားနေကြရပါတယ်။တစ်နှစ်ထက်တစ်နှစ်မိုးများရေကြီးမြေပြိုစတဲ့တဘာဝဘေးဆိုးတွေရင်ဆိုင်နေကြရတာကိုကာကွယ်တားဆီးနိုင်ရေးအတွက်အစိုးရနဲ့အရက်ဖက်ဖွဲ့တွေပူးပေါင်းဆောင်ရွက်နေကြတာမှာအမျိုးသမီးတွေရဲ့ဥစားမှုကန္တာအကြောင်းမြန်မာအစိမ်းရောင်ကိုရက်တာဝန်ခံတဘာဝပတ်ဝန်းကျင်ထိတ်သိရေးလှုပ်ရှားသူဒေါ်ဒေဝီတန့်စင်ကိုမေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာမှတ်စုမောကတင်ဆက်ထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my
ဘာဝန်ကျင်ထင်းတင်းကြီးဓမ္မာတွေဆိုတော့လေတော်လေးတော့ကကဘာကြီးနဲ့ကြောင်းလဲနေတဲ့ကိစ္စဒီပေါ့မြန်မာနိုင်ငံနဲ့လည်းဆက်ဆက်နေတဲ့ကိစ္စဒီမှာအစိုးရကတော့ဒါတွေလုပ်တဲ့နဲ့ဒါတွေမလုပ်တဲ့မူလို့ထောက်ပြတယ်လို့ပဲတစ်ခါမှလည်းတစ်ချိန်တည်းမှာပဲဒီပြည်သူလူထုကိုလည်းเนาะဒီဗဟုသုတဒီပြင်ဟာပေးတဲ့အနေနဲ့အဲ့ဒီကိစ္စတွေဟာကဘာနဲ့မြန်မာကိုရောသဘာဝပတ်ဝန်းကျင်အရဘေးရန်ဒီရီဖြစ်လာနိုင်တယ်ဆိုတဲ့စာအုပ်တွေပြည့်စုံပေးတယ်တင်နိုင်နေပေးတယ်အဲ့ဒါတွေကိုအဓိကထားလုပ်ပါတယ်အဲ့တော့ဒေါ်လေးတို့လုံနေတဲ့ကိစ္စတွေကတော့နံပါတ်၁အနေနဲ့ပြောရမယ်ဆိုရင်တော့ဒီ global energy transition ကြီးပေါ့ကမ္ဘာနဲ့အတူကြွေနေတဲ့စွမ်းအင်ကိစ္စကြီးပါပဲဒါလည်းကမ္ဘာကြီးပြုနေမှုကိုအဓိကနေရာမှာဒုက္ခပေးနေတဲ့ကိစ္စပဲလေအဲ့တော့ဒေါ်လေးတို့ဟာအခုမှမဟုတ်ပါဘူးသမရာကြီးဦးသိန်းစိန်လက်ထက်ဆဲကဒါတွေကိုနော်ကောင်းကင်ပြအတွက်တက်တင်တန်းချုပ်ပြီးတော့ဒေါ်လေးတို့ဒီကြောင်ကြီးတန်းကွက်တဲ့အနေနဲ့ဒေါ်လေးတို့စာအုပ်တွေထုတ်ခဲ့တဲ့တင်းနှိုင်းနေပြီးခဲ့ပါပဲအခုလိုအရေးပေါ်အခြေအနေကဘာကြီးရဲ့ပုံနေမှုဟာဒီကဘာဝဘေးအန္တရာယ်ကြီးရိုက်ခတ်မှုဟာဗမာပြည်အပါအဝင်ကဘာအခွားမှာဖြစ်နေတဲ့ကိစ္စတွေကိုတော့ဒေါ်လေးတို့ကအခုပို့ပြီးတော့အာရုံစိုက်ပြီးတော့ဒါတွေကိုပြောနေပါပဲအဲ့တော့အဓိကပါလဲဆိုတော့ဒီကြောင်ကြီးရဲ့ကိစ္စပေါ့ဗမာပြည်ကလည်းစွန့်အင်ရိုးနေတယ်ဆိုတော့ကြောင်ကြီးတွေကိုသူတို့ကမတန်မတန့်ရှင်နဲ့เนาะဂျပန်နည်းပညာအမေရိကန်နည်းပညာကိုရီးယားနည်းပညာတွေနဲ့ရုပ်မယ်ရှင်းပွားရေးကိုဥမော့မယ်ဆိုတဲ့နေရာမှာအလုံးဟာ renewable energy ပေါ့လေပြန်ပြင်းနေစွမ်းအင်ဇာတ်ကိုင်နှုံးတွေကိုဖြင့်ပြီးတော့တောင်တွေးရဲ့ဇာတ်ကိုင်နှုံးတုံးတာကိုရှော့နေတဲ့အချိန်မှာပမာပြည်ကဒါမျိုးကိုလက်မှတ်ထိုးထားပြီနဲ့ဒီစိုက်ယုံအလုပ်ယုံနေမှာเนาะဒီတိုင်းနယ်ပြည်နယ်တွေမှာရောရန်ကုန်မြို့မြို့စုံမြို့ဖြားတွေမှာရောဒီကြောင်ကြီးတွေနဲ့ပဲ coal fire plant တွေနဲ့ပဲအပူစွမ်းအင်နဲ့စိုက်ယုံနေတဲ့နေရာတွေရာကြီးရှိတော့အန္တရာယ်တော်တော်များပါတယ
်ဟုတ်ကဲ့
နော်အဲ့ဒါလေးကိုဒေါ်လေးကတော့အခုတိုက်တိုက်တွန်းတွန်းပေါ့လေအရေးပေါ်အခြေအနေဖြစ်နေတဲ့အတွက်နော်ဒီ NLD အစိုးရကိုလည်းစာတင်တာတို့ဘာလို့အတိပေးတာတို့နော်ဒါတွေကိုပို့နေပါတယ်လို့
ဟုတ်ကဲ့
ဟိုဒေါ်လေးပြောချင်တာကလူငယ်ပိုင်းမှာနော်လူငယ်တွေကြတော့လေအခု greeter လေးလှုပ်လိုက်တယ်ပေါ့ကဘာကြီးသူတို့ရဲ့အနာဂတ်ကျန်ရဲ့မဲ့ကဘာကြီးဟာသူတို့အတွက်လုံခြုံအောင်เนาะကျန်ရဲ့မမနဲ့သူတို့တက်ရှိပြီးတော့သူတို့အတက်မိုးဝင်းချောင်းတွေအတွက်ကဘာလူသားတွေအတွက်တိုက်ပွဲဝင်တဲ့အခါမှာမြန်မာနိုင်ငံကခလေးတွေကလည်းเนาะကဘာနဲ့အတူရှေ့ရှားမှုမှာတက်တက်ကြွားကြွားနဲ့တာဝန်တည်တည်ပါတဲ့အတွက်နောက်တစ်ခုကရာသီဥတုကြောင်းလဲမှုဖြစ်နေတဲ့စီမံကိန်းတွေကိုလည်းเนาะအပြီးတိုင်ရပ်ပေးဖို့သူတို့တောင်းဆိုပြီးတော့အားလုံးပြည်သူတရားလုံးအစွာပေါင်းစုံပါဝင်ပြီးတော့ကိုယ်ဆိုင်ရာအစိုးရကိုတောင်းဆိုနေကြပါလေ
ဟုတ်ကဲ့ပါရှင်ကဘာတဝဲမှာလည်းဥရုယာတိဖျက်ပြန်မှုတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးတော့နိုင်ငံခေါင်းဆောင်တွေအနေနဲ့ကဘာခေါင်းဆောင်တွေအရေးတူဆောင်ရွက်ပေးပါဆိုပြီးတော့တိုက်တိုက်တွန်းတွန်းနဲ့ကိုတောင်းဆိုနေကြရစေအခြေအနေမှာဖြစ်နေတယ်ပေါ့နော်ဆိုတော့မြန်မာနိုင်ငံအနေနဲ့ကရောအုပ်ချုပ်ရေးပိုင်းအာဏာပိုင်တွေဘက်ကအထူးသဖြင့်ဒီဥရုယာတိဖျက်ပြန်မှုတိုက်ဖြတ်ရေးပိုင်းမှာအဓိကတာဝန်ရှိတဲ့သူတွေဘက်ကပူးပေါင်းဆောင်ရွက်မှုတွေရှိပါသလားဒီပေါ်မှာရောကျေနပ်အားရမှုရှိလားပေါ့နော်နောက်သူတို့တာဝန်ရှိတဲ့သူတွေဘာတွေလုပ်ပေးဖို့ရောလိုအပ်တယ်လို့ထင်ပါလဲရှင်
ကလေးရောမြန်မာနိုင်ငံဒီတဘာဝတာဝန်ချင်းဒီချိန်တိုင်းရေးကိစ္စနဲ့ပတ်သက်ရင်နော်တိုက်ပြီးတော့ဒီစိတ်ပါဝင်စားမှုပေါ့နော်အဲ့ဒီမှာအများအားနေပါဘာဖြစ်လို့လဲဆိုတော့ဒေါ်လေးတို့စပြီးတဘာဝတာဝန်ချင်းချိန်တိုင်းရေးစလုပ်တဲ့အချိန်မှာနော်ဒီပညာပေးစာအုပ်တွေအောင်ပင်လယ်လိုမဂ္ဂဇင်းတွေပေါ့နော်အဲ့လားဒီထုတ်တဲ့အချိန်မှာအစိုးရအကြောင်းတွေပေါ့2017ခုနှစ်မှာပေါ့အဲ့ဒီအချိန်အထိဟာဒေါ်လေးတို့မှာဒီကိုရဲ့တန်းကြီးရဲ့ဘာဝပဝင်းကျင်ထိန်ထိန်ကြီးဥပဒေဆိုတာမရှိဘူးအနှင်50เนาะအဲ့တော့ဒါအဲ့လိုမရှိဘဲနဲ့ဒေါ်လေးတို့က FDI ပေါ့ Foreign Direct Investment တွေကိုဖိတ်ခေါ်နေတယ်အခုလိုလက်ပတောင်းကိစ္စတို့မြေဆုံကိစ္စတို့ဒါများအများအန္တရာယ်များပါဘာလဲဆိုတော့ဟလာရှင်ရှိပြီးတော့သူရှင်ကိုဖိမို့ဒီချုံးမရှိတဲ့အခါမှာတော်တော်အန္တရာယ်များတယ်ဒါကြောင့်မလို့ဒေါ်လေးတို့ကဤပညာဟလာဒီဥပဒေဤဥပဒေနောက်ကမ္ဘာစံချိန်စံနှုန်းတွေကိုလုတ်ပေးဖို့နောက်တော့ပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနတည်တာလုတ်ပေးဖို့ဆိုတာလေဒေါ်လေးတို့တောင်းဆိုခဲ့ပါတယ်နော်အဲ့ဒီခါမှာ2012မှာဖြစ်လာပါတယ်ဒါပေမဲ့ဥပဒေကတော့2015ဒီဇင်ဘာလောက်မှာဤဥပဒေကြီးကထွက်တာပါဒါဟာမတားနောက်ကျပါတယ်နောက်ကျတဲ့အတွက်လည်းဗမာပြည်မှာဒီမန်ကိန်းနေနဲ့ပတ်သက်ပြီးတော့ပြည်သူလူထုနဲ့ဒေသခံနဲ့အစိုးရနဲ့ကုမ္ပဏီနဲ့မှာပြဿနာတွေကဒီနေ့အထိဖြစ်ရှင်းလို့မပြီးသေးပါဘူး။အဲ့တော့နောက်ထပ်တုန်းကလည်းအတွေ့အကြုံအရာပေါ့လေ။အဲ့ဒီတုန်းကသဘာဝပတ်ဝန်းကျင်ချင်းချင်းကိုလည်းစိတ်ဝင်စားမှုအားငယ်တဲ့အချိန်ရောဆိုတော့အဲ့ဒီကာလမှာဖြစ်ခဲ့တဲ့နောက်ထပ်ကိုနော်ဒီမိုးလေဝသဌာနကပညာရက်နဲ့ဒါတွေအဖြစ်ရင်ဘယ်လိုပါဆိုပြီးတော့ဒါတက်ဆိုင်ရပေါ့နော်။အနာပိုင်းတွေအထိပြင်ခဲ့တယ်ဒါပေမဲ့ဒီပြည်သူလူထုနော်အထိတ်တလားစိုးရိမ်မှုဖြစ်နေဆိုပြီးအစိုးရအနေနဲ့လည်းအတွေ့အကြုံအားနည်းမှုနဲ့စောစောစီးစီးပေါ့အတိပေးတာတို့ကြိုတင်အတိပေးတာတို့ဟလာနေရာရွှေ့ပြောင်းပေးတာတို့ဒီပြည်နိုင်ငံကြီးအတွေ့အကြုံရှိတဲ့နိုင်ငံကြီးလို့မလုပ်ခဲ့ဘူးအဲ့ဒီအချိန်မှာဒေါ်လေးတို့မှာအသက်ဆုံးရှုံးမှုအိုးရင်ကြီးစိမ်အားလုံးပျက်စီးတာတွေဟာဒီနေ့အထိမြဝကျွန်းပေါ်မှာခံစားနေရတော့မှာစေအဲ့တော့ဒေါ်လေးတို့မှာဒီရေဘေးအန္တရာယ်ဆိုတာ2015ကနေအဲ့တော့ဆောက်ကဖြစ်လာတာအခုဆိုမြေပြိုတာတွေပါမွန်ပြည်နယ်မှာကြီးကျယ်ဖြစ်တယ်အဲ့တော့ပြောချင်တာကအစိုးရတွေမစိုးရင်မလွန်ပါနဲ့နော်အတိပေးတဲ့နာကိုစောစောပေးပါဒါမှပြင်ဆင်ချိန်ရမယ်နော်ကြောင်းရွှေ့ထားတဲ့နေရာကိုကြောင်းရွှေ့ပေးရမယ်လို့ဒေါ်လေးကတော့အကြံပေးချင်ပါတယ်
ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံမှာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနောက်ရာသီဥတုကပ်ဘေးတိုက်ဖျက်ရေးလှုံ့ဆော်ဆောင်ရွက်မှုတွေမှာအထူးသဖြင့်အမျိုးသမီးတွေရဲ့ပူးပေါင်းပါဝင်ဆောင်ရွက်မှုအနေအထားကရောဘယ်လိုများရှိပါလဲဒီဒေါ်လေးကိုနိုင်ကလည်းဒေါ်ဒေဝီသန်းစင်အနေနဲ့ကလည်းဒီအမျိုးသမီးဒီသဘာဝပတ်ဝန်းကျင်ထိန်းသိမ်းလှုံ့ဆော်သူတယောက်အနေနဲ့ဖြစ်တည်ပြီးတော့မှဥဆောင်ပြီးပါဝင်လှုံ့ဆော်နေတဲ့သူဆိုတော့မြန်မာအမျိုးသမီးတွေရဲ့ပူးပေါင်းပါဝင်ဆောင်ရွက်မှုအနေအထားကရောဘယ်လိုများရှိပါလဲရှင်
အဲအဲ့ဒါကတော့ဒေါ်လေးတို့မြင်နေရပါတယ်အထူးသဖြင့်ပေါ့နော်ဒီလူငယ်တွေလှုပ်ရှားမှုအဖွဲ့အစည်းတွေမှာအမျိုးသမီးလေးတွေကတွေ့နေရတယ်နော်တော်တော်များများပဲဒါပေမဲ့လို့ဒေါ်လေးတို့ဒီဖြတ်တန်းလာတဲ့သဘာဝပတ်ဝန်းကျင်ချင်းချင်းကြီးဒီလှုပ်ဆောင်မှုတွေရဲ့အတွေ့အကြုံအရာပေါ့အရင်အစိုးရလက်ချက်မှာတော့ဒေါ်လေးတို့က policy ပေါ့မူဝါဒအကြောင်းတွေကိုပြောလို့မရအဲ့တော့ဒေါ်လေးတို့ကိုနိုင်ကိုကခုနလိုဟောပြောပွဲတွေမှာနော်ဒါတွေပြောရလဲဆိုရင်ဒီပြိတ်တက်ကိုရောပြည်သူကိုရောအဲ့ဒီချက်မှာအားလုံးပေါ့နော်ဒီလူငယ်တွေလည်းပါတာပေါ့ဒီအပင်ဆိုင်ဖို့နဲ့အမိုက်ကောက်ဖို့လောက်ပဲပြောလို့ရတယ်အဲ့တော့ဒေါ်လေးတို့ရဲ့လူငယ်တွေကဘာထင်သွားလဲဆိုတော့အော်တဘာဝပတ်ဝန်းကျင်ဆိုတာအမိုက်ကောက်တာနဲ့တစ်ပင်ဆိုင်တဲ့အလုပ်ပါလားလို့ထင်သွားတယ်အမှန်မဟုတ်ပါဘူးအဲ့တော့ဒေါ်လေးပြောချင်တာကအခုအမျိုးသမီးတွေပါတယ်ဟလာအထူးသဖြင့်ဒီဖြတ်တော်ထဲမှာ30ရာခိုင်နှုန်းလို့ဒါလောက်နဲ့တတ်မှတ်ပြီးလုပ်နေတာကြီးအများကြီးပါဝန်တာစရာလည်းကောင်းပါလေဒါပေမဲ့လို့ဒေါ်လေးတို့တိုင်းပြည်ဟာတရားစာတကျွဲဝါးတဲ့တိုင်းပြည်ပါနောက်တော့သဘာဝအလှအပတွေနေရာလည်းတိုင်းနဲ့ပြည်နယ်အလိုက်မရှိတဲ့နေရာမရှိပါဘူးတိုင်းနဲ့ပြည်နယ်တိုင်းမှာသူ့ဟာနဲ့သူ့အလှနဲ့ကိုယ်စီရှိကြတယ်အရင်လိုပဲတွုံးမဲ့ဆွားမယ်နော်ဒါဒီလိုစီမံကိန်းတွေနဲ့ပဲတည်ထောင်မယ်ဆိုရင်တော့မှားပါလိမ့်မယ်ကိုယ်အလှတွေကိုယ့်ရဲ့ဓလေ့တွေနော်ကိုယ့်ရဲ့ရင်ကျေးမှုတွေတောက်သွားနိုင်ပါလေဒါကြောင့်မလို့အမျိုးသမီးတွေကိုဒေါ်လေးတိုက်တွန်းချင်တာပြောချင်တာကတော့ဒီမူဝါဒဘိုင်းဖြစ်တဲ့ policy သဘာဝပတ်ဝန်းကျင် ချင်းချင်းမှု environmental law တို့ protection တို့လာအကွယ်မှုတို့တော့ justice တို့နှတ်တာမှုတို့ညီညာမှုတို့အဲ့ဟာဒီအပိုင်းကိုလေ့လာပါအဲ့ဟာဒီမှာဆွတ်တော်တဲ့ရောက်သွားရင်နော်ထဲထဲဝင်ဝင်ခိုင်ခိုင်မာမာနဲ့တောင်းဆိုနိုင်မှာပါ
မျိုးဆက်တဲ့မြန်မာမျိုးသမီးငယ်လေးတွေပေါ့ရာသီဥတုကပ်ဘေးတိုက်ဖြတ်ရေးလှုပ်ရှားမှုတွေမှာပို့ပြီးတော့မှပူပေါင်းဆောင်ရွက်လာကြဖို့ပေါ့နော်ဘလူများအပိစကားတရင်စကားပါကျင်တာများရှိပါလေရှင
်အမျိုးသမီးခန္ဓာတွေမှာစူးစမ်းရမှာအထက်ကိုဖြည့်ရအောင်ကိုယ့်ရဲ့တိုင်းနဲ့ပြည်နယ်ကိုယ့်ရဲ့မြန်မာနိုင်ငံကြီးတစ်ခုလုံးအတွက်မှာဒေါ်လေးတို့လူတရားစာတပေါ်ကျွေတဲ့တိုင်းပြည်သဘာဝအလှတွေနဲ့ဝေစီနေတဲ့တိုင်းပြည်အတွက်တက်လာမယ်အစိုးရတိုင်းကိုနော်တောင်းဆိုတတ်အောင်ကာကွယ်တတ်အောင်နော်မမှန်ကန်ကန်ရန်ကြောင်ကနေလျှောက်ပြီးတော့ဇော်လေးတို့တိုင်းပြည်ရောကဘာရောစိတ်လန်းကဘာကြီးဖြစ်အောင်မျိုးသမီးဌာနတက်ကနေပတ်ဆောင်ပါလို့ဇော်လေးပြော Cause it only serves to make me more determined
to achieve my final goal မဆုံမစီစဉ်ထုတ်လွှင့်ပေးတဲ့အမျိုးသမီးကဏ္ဍကိုမနက်ဖြန်စနေနေ့မှလည်းပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။အခုဆက်ပြီးနားဆင်ရမယ့်သုတဆုံးလေအမေရိကန်တခွေအစီအစဉ်မှာတော့ခရစ်စမတ်ဖိုးဖိုးကြီးဆန်တာကလော့စ်အတွက်ဖွင့်လှစ်ထားတဲ့သင်တန်းကြောင်းစိတ်ကူးနဲ့မောင်းနှင်နိုင်မယ့်အဝေးထိန်ဒရုန်းရင်တွေအကြောင်းစာတာတွေကိုကိုအောင်ကတင်ဆက်ပေးထားပါရရှင်။
ခရစ်မတ်နာနီလာချင်းဖြစ်တာကြောင့်ခရစ်မတ်ဘူဘူးကြီးဆန်တာကလော့စ်ကိုနေရာကမှတွေ့မြင်နိုင်ပါတယ်။ဒါပေမဲ့လည်းမုတ်စိတ်မွေးနှကမ်းမွေးရှိရှိထားပြီးအနီအောင်ဝတ်စုံကိုစင်မန်းရုံနဲ့ဆန်တာကလော့စ်တယောက်ဖြစ်လာတာတော့မဟုတ်ပါဘူး။ဆန်တာတယောက်အနေနဲ့တည်ရှိပြီးလိုင်းနာအမယ်စီမင်းစည်းကမ်းတွေလည်းရှိနေတာပါ။မီရှိဂန်ပြည်နယ်မစ်ဒ်လန်းမြို့ကတည်တန်းရှိကြဆုံးဖွင့်လှစ်ထားတဲ့အနည်း80ကျားဆန်တာကလော့စ်တည်တန်းကြောင်းအကြောင်းကိုတင်ပြပေးပါမယ်။နိုဝင်ဘာလအတွင်းမှာသာရှိသေးပေမဲ့ CW Howard Center ကျောင်းကဆန်တာကလော့စ်250ကျော်ဟာခရစ်စမတ်အတွက်စတင်ပြင်ဆင်နေပါပြီ။ဒီကျောင်းကိုစတင်ဖွင့်လှစ်ခဲ့တဲ့ Charlie W. Howard ဟာဆိုရင်လေမီစီကွန်နက်ကကျင်းပတဲ့ကျေးဇူးတော်နေ့အလှပြကြီးတဲ့ပွဲတွေမှာ18နှစ်ကြာပါဝင်ဆင်နွှဲခဲ့တာပါ။34လမ်းပေါ်ကအန်အောပွဲဖြစ်ရဆိုတဲ့ကနဝင်ခရစ်စမတ်ရုပ်ရှင်ဇာတ်ကားမှာသူဟာအကြံပေးအဖြစ်လုပ်ကံခဲ့ပြီးတဲ့နောက်1938ခုနှစ်မှာဒီကျောင်းကိုစတင်ဖွင့်လှစ်ခဲ့တာဖြစ်တယ်လို့ကျောင်းအုပ်ချုပ်ရေးမှူးတဦးဖြစ်တဲ့ Tom Vellen ကပြောပါရယ
် At that time there was a great need for good Santa better Santa Santa's
အဲ့ချိန်တုန်းကစင်တာရီအကြီးကျယ်လုပ်နေပါတယ်စင်တာဟာကောင်းတဲ့နဲ့ရည်ရည်သာဖြစ်ပေမဲ့သူကအဲ့လိုမျိုးဖြစ်မလာပါဘူး
အခုခါမှာတော့အဲ့လိုပြဿနာတွေကိုမတွေ့ရတော့ဘူးလို့ဆိုပါရဲစင်တာရဲ့ဒလိစရိုက်ဝေပုံစားပုံနဲ့ရိန်းဒီးယားတမင်ကြီးအကြောင်းစာရာတွေကိုသိရဖို့အကြောင်းတွေတက်လာကြတယ်လို့ပြောပါရဲစင်တာရီယာနောက်ဆုံးပေါ်ကစားစရာလက်ဆောင်ပစ္စည်းတွေအကြောင်းလည်းသိလာကြတယ်လို့ရေဒီယိုရုပ်မြင်သံကြားတွေမှာလည်းစကားပြောလာကြပါပြီဒါအပြင်သူတို့အလို့အတွက်အခွန်ဘယ်လိုပေးဆောင်ရမလဲဆိုတာတွေကိုလည်းတွက်တက်လာကြတယ်လို့ပြောပါရဲမီရှိဂန်ပြည်နယ်ဆန်ဂီနော်မြို့ကစင်တာတူဖြစ်တဲ့ရောဘတ်ဒေးဗစ်က
I think no matter how good you are at whatever you choose to do
ဘာလို့ပဲလို့ကိုရွရအမြဲအကောင်းဆုံးကိုလို့ကိုချိုးစားနိုင်မယ်။အကြောင်းကဘလောက်ပဲသင်ပြလိုက်ပါစေဒီမှာကိုနဲ့ရွရချစ်တူ250လောက်နဲ့စစ်ဆန်နေရတော့နှစ်တိုင်းအတွေ့အကြုံတစ်တွေပညာတွေရနိုင်ပါတယ်
။ဆန်နာကျောင်းစင်းဘယ်နှယောက်ရှိလဲဆိုတာကိုတိတိကျကျမသိပေမဲ့ခမန်းကြီးတစ်သောင်းခွဲလောက်ရှိမယ်လို့ဆိုရတယ်။မြောက်နဲ့တောင်အမေရိက၊ဥရောပ၊အာဖရိကနဲ့ဩစတြေးလျဘက်ကလည်းလာတက်ကြပါတယ်။ဒီနှစ်စန္ဒာတင်နှံကြောင့်ကိုလာတဲ့သူတွေထဲမှာအမေရိကန်ပြည်နယ်50အပြင်ကနေဒါကအယောက်20၊ဒိန်းမတ်က3ယောက်၊နယူးဇီလန်နဲ့နော်ဝေကတယောက်စီလာရောက်တင်ကြားခဲ့ကြပါရယ်။အော့စလိုစန္ဒာလို့ခေါ်တဲ့နော်ဝေကနေတင်နှံလာတဲ့သူတူဟာ၈ချိန်နောက်လာတဲ့သားလို့ဆိုပါရယ်။ Fred Oster က
I have been Santa
ဒီခရစ်စမတ်ဆိုရင်စန္ဒာလောက်လာတာ65နှစ်ရှိပါပြီ။အသက်70နှစ်ကလေးကစန္ဒာလောက်လာတာပါ။မိသားစုထဲမှာဆိုရင်ညီနှစ်ယောက်လည်းရှိတော့သူတို့အတွက်ကိုကလည်းစင်တာလောက်ရပါတယ်။အဲ့ဒီနောက်တော့အားလုံးအတွက်စင်တာဖြစ်လာတာပေါ့ဗျာ
။ကျောက်ဖွင့်မဲ့နေ့မှာအလေလာတဲ့ကလေးတွေကိုတင်နှန်းလာတက်ကြတဲ့စင်တာတွေကသူတို့ဟာစင်တာညီကိုတွေဖြစ်ကြတယ်လို့ပြောပါရယ်။ဒါအပြင်ကလေးငယ်တွေကိုမရေရာတဲ့ကလေးကိုမျိုးတွေမပေးဘဲအကောင်းဆုံးလှူဆောင်ပေးမယ်လို့သာပြောဆိုကြပါရယ်လို့စင်တာတယောက်ဖြစ်တဲ့ Robert Davis ကပြောပါရယ
်။ Anywhere I go I try to make my
ညီအစ်ကိုရောက်ရောက်ကလေးတွေနဲ့တွေ့တဲ့အခါမှာအကောင်းဆုံးဖြစ်အောင်ပြုပြောဆိုပါရယ်။ဘာလို့လဲဆိုတော့အဲ့ဒီ9မိနစ်ဟာသူတို့တစ်ပြစ်လုံးကြာအကောင်းဆုံးအချိန်ဖြစ်လို့ပ
ါခရစ်စမတ်ရောက်ဖို့တလားလောက်လိုမှာပဲအထူးသဖြင့်ကုန်းနဲ့ကြီးတွေမှာလည်းကလေးငယ်တွေပျော်ရွှင်စေဖို့စင်တာတွေကိုစတင်တွေ့မြင်လာပြီဖြစ်ပါတယ်ခင်ဗျာ
American Gawai Tata Leo can Dapa to Ditana Tanagani, a waiting drawing Lumugo, Luya Segun and Tencho Mountain Nane, Nipinya, Santa Shafugo, the Nipinya Shinugo Yamungi Chapigavare, Sabisi, Yinugo Titu Kandre Bido Kansi Ramute, Segu Tune Kansi Nang, Dapaga Juban Larawa, D. John Setia Piame. Nibina Tonga Lare Chema, Adom Yamaha, Computari, Saklo Digo, Nabila Sebisi, Yenugo Mountain Javare, Daimele, Segune Kansi Name Suino, Rice Tech Duga, Tudetana Pinyashi, Jacob Robinson.
A soldier who's flying a UAV,
Napo with Yoga, Tarongi, Awega, the Tencho Mounted Diate, Tuse Gurega, Mounted Navi Subadu.
Throw Pue and Ine, Unogani, Daya Tencho Luruna on Juban Nijarama.
အစာပြုတ်အစ်မှာပဲရှိနေပါသေးတယ်။ဒီဗီနေဘယ်လ်တူမျိုးပြည်သားတွေထုတ်ပေးနိုင်တဲ့ဗိုင်းရပ်စ်တွေကိုစမ်းသပ်ရှာဖွေပြီးတော့ဒီမျိုးရိုးပြည်သားတွေကနေတုံ့ပြန်အကောင့်တွေဆဲတွေကိုပံ့ပိုးပေးမှာပါ။တိုင်းဆက်ကွင်းရဲ့အလင်းရောင်ကိုတုံ့ပြန်နိုင်တဲ့အုံနောက်ဆဲတွေဖြစ်အောင်ဆောင်ရွက်ထားတာဖြစ်ပြီးဒီပုံပြောင်းထားတဲ့ဗိုင်းရပ်စ်တွေကိုတွေ့ကြရဲကိုထိုးသွင်းပေးမှာ
ွယ်ကိုဖတ်နိုင်တဲ့ headset ကိုတက်ပြီးအုံနောက်ရဲ့လှုပ်လှုပ်ပုံကိုဖတ်ပြီးစက်တွေကိုထိန်းချုပ်မှာပါ။အုံနောက်ခွဲစိတ်တာမျိုးလုပ်ဖို့မလိုပါဘူး
။ဤပညာဟာအကြအာယုံအမြင်အာယုံချို့တဲ့သူတွေအတွက်လည်းအထောက်အကူဖြစ်စေမယ်လို့ဆိုပါရဲ
။ If you've lost an eye
၊ရစီတစ်ဖက်မမြင်ဘူးဆိုပေမဲ့လည်းအုံနောက်ကတော့လှုပ်လှုပ်နေစေပါ။တကယ်လို့သာအုံနောက်ကနေမှန်မှန်ကန်ကန်တုံ့ပြန်နိုင်မဲ့နီးလန်းကိုသာရှာတွေ့မယ်ဆိုရင်အချက်လက်တွေကိုသိနိုင်ပြီးမျက်စိမရသလိုဖြစ်မှာပါ။
ဒီနည်းပညာကို၄နှစ်အတွင်းလူတွေနဲ့အသုံးပြုနိုင်အောင်ဒါပါကဆောင်ရွက်နေတာပါ။ဒီနည်းပညာကိုလူကျင်းဝန်နဲ့အညီအသုံးချနိုင်မယ်ဆိုရင်အကျိုးအမြတ်များနိုင်ကြောင်းလဲပညာရှင်တွေကသုံးသပ်ထားပါတယ်ခင်ဗျာ။1800တွေတုန်းကရွှေကြီးကျဲတူးဖော်နိုင်ခဲ့တဲ့အမေရိကန်ပြည်အောင်စုနောက်ဖက်ချမ်းကကယ်လီဖိုးနီးယားပြည်နယ်ဟာအခုချိန်မှာတော့နည်းပညာသစ်ကုမ္ပဏီတွေစတင်ရနေရဖြစ်လာပါတယ်။အစတိုင်းမှာဆိုရင်လေအစစ်မြင့်ဤပညာသုံးပစ္စည်းသစ်တွေဖန်တီးပြုလုပ်နေသလိုကယ်လီဖိုးနီးယားပြည်နယ်ဆီလီကွန်ဗယ်လီအရဟဆိုရင်လေကမ္ဘာတစ်လောကပညာရှင်တွေလာရောက်အခြေစိုက်ပြီးဤပညာလုပ်ငန်းသစ်တွေစတင်ရအရက်ဖြစ်လာပါတယ်တရုတ်နဲ့ထိုင်ဝမ်မှာဤပညာလုပ်ငန်းသစ်စတင်ခဲ့တဲ့ ADO ဟာဆီလီကွန်ဗယ်လီမှာလာပြီး VR လုပ်ငန်းတစ်ခုကိုစတင်အောက်တဲ့ဖော်နေပါတယ်ဆီလီကွန်ဗယ်လီမှာတဲ့အာရှမှာလုပ်ငန်းစတင်ရတာပိုခက်ခဲတယ်လို့ ADO ကပြောပါတယ
် A lot harder to get investors.And they're a lot more real in terms of, you know, hey, you have to generate a business model.
ဝေးကြီးဆိုင်ထိုးရမယ်သူရှာရတာတော်တော်ခက်ခဲပြီးတကယ်တမ်းမှာတော့ကိုယ့်ဘာသာကိုရည်တည်နိုင်မှုလုပ်ငန်းကိုစောစောစီးစီးအကောင့်ထဲပေါ်ပတ်စံရှာဆိုတာပါပဲ
။ဒါပေမဲ့လည်း Silicon Valley မှာယင်းဒီမျိုးနံမှုငွေကြေးရှင်တွေကပိုနှင်းသက်ကြတယ်လို့အိုးကပြောရတယ
်။ You know, you have a great idea. Great. Go and push it out.
ဒါစီမှာအကြံဉာဏ်ကောင်းရှိရင်လောက်တာလှုပ်လိုက်ပါ။ပတ်စံဆိုင်ထုတ်ပြီးဘလို့အောင်မြင်အောင်ဆက်လုပ်သွားမလဲဆိုတာကိုတော့ကြည့်ကြရမှာပါ
။ယင်းနည်းမျိုးနံသူ Track Clan ဟာတရုတ်အင်တာနက်ကုမ္ပဏီမှာအလုပ်လုပ်ခဲ့သူပါ။စွန့်စားမှုနဲ့ဆုံးရှုံးမှုအပေါ်ရှုမြင်ပုံဟာမတူဘူးလို့သူကပြောပါတယ်
။ Asia has too much of put too much weight on
အရှမဆိုရှင်လူတွေကကိုယ့်ရဲ့ပုံမှာဘလို့မြင်လဲဆိုတာကိုလေးထားပါတယ်။တကယ်လို့ခမားဟာမအောင်မြင်လို့ရှင်အဲ့ဒါဟာခမားရဲ့ကြာရှုံးမှုလို့မြင်ကြပါတယ်။အဲ့ချက်ဆိုတာကမိဘတွေကပါကိုယ့်ရဲ့သားသမီးကိုမအောင်မြင်နိုင်ဘူးလားဆိုပြီးတော့ပြောကြတာပါ။
ဤပညာပိုင်းဆိုင်ရာကြွမ်းကျင်သူတွေကိုအမေရိကန်ပြည်အောင်စုမှာနေမှာဟုတ်ပဲနိုင်ငံရဲ့ချားမှာလဲဆီလီကွန်ဗယ်လီကယင်းနှမြုံနယ်သူတွေကရှာဖွေနေတာပါအဲ့ဒီပညာရှင်တွေထဲမှာတရုတ်နိုင်ငံကလည်းပါဝင်တယ်လို့အိုးကပြောပါတယ
် They come to the states and they invest a lot around this area
အမေရိကမှာအလားအလုပ်လုပ်ပြီးတဲ့နောက်တရုတ်ကလည်းဒီနည်းပညာအတွေ့အကြုံတွေပြန်ယူသွားပြီးဟိုမှာလည်းအခုလိုမျိုးစမ်းသစ်တည်ထင်မှုတွေလုပ်ဖို့သူတို့ကတိုက်တွန်းကြပါတယ်
အခုခါမှာတော့ဤပညာသစ်တွေဖန်တီးစမ်းသစ်နေတာဟာတရုတ်နိုင်ငံမှာတင်တာမဟုတ်ပဲအရှိတောင်အာရှတခွင်လုံးမှာပါဒီအလေးထားပြန့်နှံ့နေတာပါခင်ဗျာ
ကိုအောင်အောင်စီစဉ်တက်ဆက်ပေးနေတဲ့သုတဆုံလေးအမေရိကန်တခွေအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။ဒီအစီအစဉ်ကိုအင်ကာနေ့မနက်ခင်းမှနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်။အခုဆက်ပြီးဒေါက်ခင်မြို့သက်အစီအစဉ်တက်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုလည်းနားဆင်ကြရအောင်ပါရှင
်။ရန်ကုန်မြို့နယ်လူပေါင်း6တန်းကျော်ထဲမှာမြေအုပ်ရေကိုသုံးဆွဲနေသူကထက်ဝက်လောက်ရှိပါလေ။မျိုးအချက်လာတွေနဲ့အတူလူကြီးကလည်းတိုးလာနေတာကြောင့်ရေရှည်အတွက်ရန်ကုန်မြို့ရဲ့မြေအုပ်ရေအခြေအနေကိုသိရအောင်မြန်မာနိုင်ငံရေအရင်းနဲ့ကော်မတီ NWRC ရဲ့မြေအုပ်ရေဆိုင်ရာအကြံပေးဦးမြင့်သိန်းကိုမေးမြန်းပြီးပြန်ပြပေးမှာပါ
2014တက္ကသိုလ်ကောက်တဲ့အနေထားရရှင်ငါ့ တန်းကျော်ရှိတယ်32မြို့နယ်စီစဉ်တာယာရဲ့ဟိုအုပ်ချုပ်မှုအောက်မှာပေါ့အခုဆိုရင်တော့6တန်းကျော်တော့ဖြစ်သွားပြီပေါ့အဲ့ဒီမှာလူကြီး50ရာခိုင်နှုန်းတစ်ဝက်လောက်ကညီရောကြီးကိုပြီးခိုးပြီးတော့တောက်တုံးကြီးအတွက်ပြီးဝယ်လာလုပ်နေကြတာစီပင်ကြီးလက်လမ်းမမီတဲ့နေရာတွေအများကြီးကျွန်တော်တို့မြို့ရဲမဟုတ်တဲ့မြို့ပြင်နဲ့တူချက်မြို့တည်မြို့နယ်တွေတော်တော်များများဟာမြေအောက်ယူအားထားရတယ်စိတ်ယုံအလုပ်ယုံနေဆိုရင်ရန်နှုံးကြီးမြေအောက်ယူအားထားပြီးတော့တုံ့ပြန်နေကြတယ်ပေါ့
ဆိုတော့ဒီမြေအောက်ကြီးကလုံလုံလောက်လောက်ကိုရှိပါသလားဆရာ
လုံလုံလောက်လောက်ရှိမရှိဘူးကျွန်တော်ဒီလောက်တော့ဌာနဆိုင်ရာဒီတရားဝင်ဘယ်သူမှတွေ့ချက်မထားဘူးပြကျွန်တော်အတိအချပြောရသေးတယ်ကျွန်တော်ကတော့ဝါသနာပါလို့နည်းနည်းပါးပါးတွေ့ချက်ထားတာရှိရဲ့ဗျာဒီအောက်ကြီးကရန်ကုန်မြို့ကဘယ်တော့ကတည်းကစတုံးနေဆိုတော့ဗမာပြည်ပရင်လက်ထက်1842ခုလောက်ကတည်းကတုံးနေနော်အဲ့ဒီမိကစတုံးလာတယ်အင်္ဂလိပ်ကိုလိုနီလက်အောက်ကြတော့လည်းဆက်တုံးနေသူတို့ကဥပဒေကြီးပါပြီးတန်းပြီးတော့ဇနီးတရားနဲ့ဒီဘလောက်ထွင်ရင်ဘလောက်ထုတ်မယ်အဲ့လိုမျိုးမှလက်မှတ်ရာတွေနဲ့ရဲစီးမင်းစည်းကမ်းတွေနဲ့ထုတ်တုံးလာတယ်ပေါ့လေအေးအဲ့လိုတုံးလာတာတွေကဒီအရေးခင်းပြီးတဲ့နောက်ပိုင်းမှာအဲ့လိုစီမင်းစည်းကမ်းနေနဲ့လိုင်စင်နေနဲ့ယူပြီးတော့ထုတ်သုံးလာတာမရှိတော့ဘူးဗျ။ဘာလို့လဲဆိုတော့အဲ့ဒီ British က1930ခုနှစ်မှာမြေဩကြီးဥပဒေပြဋ္ဌာန်းပြီးတော့သုံးဆွဲလာတဲ့ဟာအရေးခင်မတန်ရင်ဩဝင်ဦးစီးဌာနကနေပြီးတော့ဥဆောင်ပြီးတော့ရန်ကုန်မြို့မှာရည်တွင်တူးမယ်ဆိုရင်သူရှိမှလိုင်စင်ရောက်ပြီးတော့တူးဝင်ပြီးသုံးဆွဲဝင်ပြီးကဘလောက်ထွက်တယ်ဘလောက်မှတ်တမ်းနေရှိတယ်ဒီသဘောကဘလောက်ရှိတယ်ဒီကလန်းဘလောက်ထွက်တယ်ဘလောက်ထုတ်မယ်အဲ့လိုတွေရှိခဲ့တယ်ဗျအဲ့ဒါတွေက1888နောက်ပိုင်း90ခုဒီလိုလိုင်းတာရွှေပြီးတာတကုံမျိုးတိတိပေါ်လာပြီးတဲ့နောက်မရှိတော့ဘူးဗျမရှိတော့မီအော့ကြီးနေထားတာဘာဖြစ်လာလဲဆိုတော့လူကြီးများလာတယ်များတူးတဲ့ရွေအကြီးအထွေတွေကများလာတယ်မီအော့ကြီးတူတော်မှုပမာဏဘလောက်ရှိလဲဆိုတာကိုဒီဘက်ပိုင်းမှာဘာလို့မှမတည်ကြတော့
ဆရာအဲ့တော့ဆရာသူတည်တနာလောက်ထားတဲ့ပမာဏကဗျာ
ကျွန်တော်အလုံးမထွက်ခင်1990 91လောက်ကကျွန်တော်မဟာရန်ကုန်ကို water world data monitoring နဲ့ research လေးတစ်ခုသူတည်တနာလေးလုပ်ခဲ့တယ်ပေါ့အဲ့ဒီကရန်ကုန်မြို့မှာပြုံပေါင်း3000ကျော်ပဲရှိတယ်ဗျဒီမှတ်တမ်းမှတ်ရာလေးပြည်ပြဝရရခဲ့တယ်အဲ့နောက်ပိုင်းမှာမရှိတော့ဘူးအဲ့ရှင်တော့ကျွန်တော်တွေ့ထားတဲ့လောက်ကတော့1990 95မတိုင်ခင်လောက်မှာမြောက်ရေးစိတ်နှုန်းကရေးစီးစင်းနှုန်းကအတော်ကောင်းတယ်ဗျ 16.8 လက်မတနည်းကိုမြေအောက်ထဲကိုမူးရည်ရည်စိတ်ဝင်နေတော့အလောက်ထိရှိခဲ့တယ်အဲ့ဒါတွေကဘာလို့လို့ဆိုတော့မြေအောက်ရည်ကိုဖြည့်တင်းတဲ့ recharge area ပေါ့ဒီ recharge area ဘယ်နေရာတွေရှိတော့ဆိုတော့အခုမင်္ဂလာတုံနားတဝိုက်ကနေပြီးတော့မြောက်ဘက်ကိုထောက်ကျန်လို့ဘာလို့လောက်ထိအဲ့နေရာကြီးတွေကဒီ open space ကြီးကွင်းပြင်အများကြီးပေါ့ဗျာမူးရည်ရည်စိတ်ဝင်နေနေရာကြီးအများကြီးရှိရခဲ့တယ်အခုအဲ့ဒီနေရာဒီမှာမြို့တည်တူးချဲ့တယ်မြို့ပြရဲဝန်းကြီးဖွင့်ပြလာတဲ့အများစေယုံလုံယုံနေလူကြီးအင်းကြီးနဲ့ဖုံးလန်းသွားတော့ပညာရေးဆိုင်ရာအိုက်ရိုဂျိုလော်ဂျီကနေစကားနဲ့ပြောရင်ဘာဖြစ်လာလဲဆိုတော့အဲ့ဒီနေရာကြီး impervious နေရာပေါ့မိုးရေစိတ်မဝင်နိုင်တော့တဲ့နေရာကြီးဖြစ်သွားတာအဲ့တော့မြေကြီးတွေကမိုးရေစိတ်ဝင်တဲ့နှုန်းကနည်းရတာလေအဲ့ဒါနည်းလာတာကိုလေကျွန်တော်တွေ့ကြည့်ဘူးလိုက်ကြည့်တယ်ဗျခံမှန်းပေါ့လေ1995 2009နောက်ပိုင်းမှာ15 ကျော်ကျော်လောက်ပဲရှိတော့မယ်လို့ကျွန်တော်ခံမှန်းတယ်တနည်းကိုပေါ့ဒီတမျှရေးစီတော့ဒါမှလို့တွင်းရေအတွက်ကများလာတယ်များလာတော့ဘယ်မှာသိတာလဲဆိုရင်ကျွန်တော်တို့ water level မြောက်ရေ level ကြီးကျလာတယ်အနည်းဆက်ဆုံးပြောရရင်ကျွန်တော်တို့ပြည်လန်းကအရင်တော့ပညာရေးတက္ကသိုလ်ဝင်တွေကတကောင်းဆောင်လို့ပြောလို့ရှိရဆိုတိမှာမှတ်မိလိုက်မှာပါဒီကုန်းကြီးနားကြီးအဲအဲ့ဒီနားကတွင်းနေဆိုရင်ကျွန်တော်တို့တက္ကသိုလ်ဟောဆောက်တဲ့တွင်းနေတွင်းကြီးကျွန်တော်ကနာ90 91မှာကျွန်တော်သူတည်နာနဲ့စစ်တန်းကောက်တုံးကအဲ့ဒီအတွင်းကြီးရဲ့ရေထွက်တရား3,000ရှိတယ်မြောက်ကြီးလေဆရာပြီး20ဝန်းကျင်မှာပဲရှိတယ်အဲ့ဒီတွင်းကြီးနားမှာပဲပြီးခဲ့တဲ့2015ဝန်းကျင်လောက်ကရေတွင်းတူးတော့အဲ့ဒီမှာတွင်းကြီးရွယ်15လောက်မှတူးတော့အဲ့ဒီမှာဒီ level ကဘယ်လောက်ဖြစ်သွားလဲဆိုတော့ပြီး40ဖြစ်သွားတယ်ပြီး20ကနေပြီး40ဆိုတော့ 100% ကျသွားတာပေါ့ဗျာကျွန်တော်ရန်ကုန်မြို့မှာရေတွင်နှုံးကောင်းတဲ့အလုံတို့ကြီးမြင့်နိုင်တို့စမ်းကြောင်းတို့လည်းအဲ့လိုပဲဗျ B 35ပဲကြီးတဲ့တွင်ကအစိတ်30ဖြစ်သွားတယ်မြောက်ကြီးလည်းပဲကျကုန်တယ
်ဟုတ်ကဲ့ပါဆရာဒီမြောက်ကြီး level မကျတဲ့တွင်တွေရောဆရာ
အဲ့တွင်ကရေငန်ဝင်လာတာဥပမာကျွန်တော်ကြီးမြင့်နိုင်အောက်တန်းမကြီးရဲ့နောက်ဘက်ချမ်းအလုံအဲ့တွင်ကအတွင်းနေဆိုရင်ရေ level တော့မကျဘူးဘာလို့မကျလဲရေငန်ဝင်လာတော့ရေငန်ကပြန်ဖြည့်သွားတယ်ဒီကြွားမဖြစ်နိုင်တော့ဘာလို့မဖြစ်နိုင်လဲဆိုတော့ခုနပြောတဲ့ ကျွန်တော်ပြောတဲ့နေရာတွေကအဆောက်အဦတွေနဲ့ပုံလာတော့မိယောက်ရီစိန်တို့ရဝင်းရနေတော့အဲ့တော့ရန်ကုန်မြစ်တီဒီတကြရှိရဲ့မြစ်တီချောင်းနေနားမှာရှိတဲ့ရက်ွက်တီကျွန်တော်တို့တကုံစိတ်ကန်းတို့အလုံးတို့မန်ကီပွားတို့ဂျင်းနိုင်တို့အဲ့ဒီနေရာတွေမှာပါဖြစ်တယ်ရင်ငံတို့ရဲ့ရွှေပြည်သားတို့ပါလို့ဆိုရင်အနောက်ဘက်ခြမ်းသူရင်ငံတို့တိုးတာပဲအဲ့လိုမျိုးဖြစ်လာတာဒါတက်တည်တစ်ခုပဲပေါ့
လုံးလုံးမှုအနေနဲ့လာပြီးဆိုတော့အခုဒီရင်ငံတို့ဝင်လာပြီးဒီလေဗယ်ကျလာတာကြီးအဖြစ်ပြီးနေအဲ့ဒါဆိုမြေရည်ကိုဘယ်လောက်ထိရနိုင်နိုင်ပါလဲဆရာဒီမြေရည်ကိုတော့ထုတ်လို့ရနိုင်ဦးမှာပဲဗျကျွန်တော်ကမန်းတော့နှစ်ထောင်၃၀ဈေးငါးကျယ်လောက်ထိအဲ့ဒီနောက်ပိုင်းနှစ်ထောင်၃၀နောက်ပိုင်းနှစ်ထောင်၄၀လောက်ဆိုရင်တော့ရာသီဥတော်လည်းပေါက်ပြန်လာတာနဲ့အမြင်မြေရည်တော့ရမယ်မရဘူး
ဒီအောက်ကြီးကယီကျူကယီငန်ပေါ်မှာတည်တယ်ဗျယီကျူရဲ့ဒီစစ်တရားဝမ်းရှိတယ်ယီငန်ရဲ့ဒီစစ်တရားဝမ်းပွိုက်စီကိုတူခဲ့ရှိတယ်အဲ့တော့ဖလုတ်တင်းဖြစ်တယ်အဲ့ဒီမှာယီကျူကယီတူကပါပြီးတော့ယီငန်ဟိုမှာပြိနိုင်ဘူးဆိုရင်ယီငန်အောက်ကဒီပေါက်ပြီးထွက်ပါတယ်ယီကျူနေရာကိုယီငန်မှာရောပြီးတော့အဲ့ဒီမှာကျွန်တော်တို့အရက်ခေါ်ကြတော့တွင်ပြက်သွားပြီးတော့ခေါ်ရပေါ့ယီကျူကယီကျူ
ရနာလိုက်ပါစေ။နောက်တစ်ပတ်မှပြန်ပြီးဆောင်ကြအောင်နော်။
တခင်မျိုးသက်စီစဉ်တက်ဆက်ပေးနေတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုမနက်ဖြန်စနေနေ့မနက်ခင်းမှလည်းနောက်တစ်ချိန်ပြန်ပြီးနှာစင်နိုင်ကြပါရဲ့ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိပထမနာရီဝက်မှာလှိုင်းလက်မီတာ190 kHz 1595ကနေတိုးချဲ့နှာစင်နိုင်ပြီးတနားရီစာအစီအစဉ်အစဆုံးကိုတော့လှိုင်းဒိုမီတာ25 kHz 11893လှိုင်းဒိုမီတာ32 kHz 9335တို့ကနေပြီးတော့နှာစင်နိုင်ကြပါရဲ့ရှင်။အခုစနေနေ့ညဘက်ထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လွေဦးကပြောပြပေးပါဦးမယ်ရှင
်။2016အမေရိကန်သမ္မတရွေးကောက်ပွဲကိုယူကရိန်းကကျောင်းဝင်ဆက်ဖက်ခဲ့တယ်လို့ဆိုတဲ့ထင်မြင်ချက်ကိုသမ္မတဒေါ်နယ်ထရန့်ကထပ်မံထောက်ခံပြောဆိုလိုက်ပါတယ်။ယူကော့ပွဲကိုကြောင်းဝင်နှောက်ယှက်ခဲ့တာရုရှားနိုင်ငံမျိုးပဲယူကရိန်းနိုင်ငံဖြစ်ကြောင်းပြောဆိုနေရတဲ့စစ်ကူးရင်ဝတ္ထုဆန်ဆန်ပြောဆိုချက်တွေသာဖြစ်တဲ့ကြောင်းအင်ဂျီရိုမျိုးသားလူငယ်ကောင်စီအချံပေးရရှိအောင်ဖီယိုနာဟီးကပြောဆိုလိုက်ပြီးနောက်တည့်ရဖြစ်တဲ့ဒီနေ့မှာပဲသမ္မတကပြောဆိုလိုက်တာပါ။ဣဇရဲလနိုင်ငံကို73နှစ်ကြာဦးဆောင်ခဲ့တဲ့ဝန်ကြီးချုပ်ဗင်ဂျမင်နတန်ယာဟုကသူ့ပေါ်အာရီလိုက်စားမှုလင်းလယ်မှုယုံကြည်မှုဖောက်ပြမှုတွေနဲ့တရားစွဲလိုက်တဲ့လို့ရာအနာသိမ့်မှုကြောင့်ပဲဖြစ်နေတုံ့ပြန်လိုက်ပါရဲ့။နိုင်ငံရေးခွင့်လန်းတွေရဖို့ဒေါ်လာ2,600,000လောက်တန်မှုရှိတဲ့လက်ဝဲရနာတွေတန်မှုကြီးစီးပင်းလက်ထင်နဲ့ရှမ်ပိန်တွေလက်ဆောင်တွေပေးရခဲ့တာကိုဝန်ကြီးချုပ်နဲ့ဇနီးတို့ကလက်ခံရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဆွချက်တင်ခံထားတာဖြစ်ပါရဲ့။ UN နိုင်ငံဘက်ကမျိုးကချက်ချက်ကြတဲ့တရားတစ်ခုနဲ့လူမျိုးရေးတပ်ဖွဲ့တွေနဲ့ထိတဲ့ပြစ်ခတ်တွေဖြစ်ပွားနေကြမှာပဲဒီကနေ့ဆန္ဒပြသူ3ယောက်ထက်မနည်းသေဆုံးပြီး25ယောက်ထဏ်ရရတဲ့အကြောင်းလူမျိုးရေးနဲ့စစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကပြောပါရဲ့။မကြာခင်ရက်တွေအတွင်းပြင်းထန်ဆုံးထိတဲ့ရင်ဆိုင်မှုနဲ့ကြုံရပြီးဆန္ဒပြသူ10ယောက်သေဆုံးတရားကြုံထဏ်ရခဲ့တဲ့ဒီဖြစ်ခဲ့ပြီးနိုင်ပိုင်းကျမှာအခုလိုထပ်ဖြစ်ခဲ့တာပါ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံဘက်ကမြန်မာနိုင်ငံကိုတရားစွဲထားတဲ့အမှုနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုလည်းတရားပြီးခုခံခြေဖောက်ဖို့ဆုံးဖြတ်ချက်ကိုကျူးဆိုတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာရုရှားတံမကြီးနီကိုလေလစ်တိုပတ်တော့ကဒီကနေ့နေပြည်တော်မှာကျင်းပတဲ့ကွန်ဖရင့်ကြီးများအတွင်ခန်းနာတွေမှာပြောဆိုသွားပါတယ်
တောက်ကြနေညာပဲထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရမှုကကိုရန်တန်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Dexter Wondirot ဖြစ်ပါတယ်။မနက်ဖြန်စနေနေ့မနက်ဖြန်အစီအစဉ်တွေကိုတော့လိုက်ဒိုမီတာ32 40 48ဒုတိယနိုင်ဝက်မှာလိုက်လက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOE တောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လက်ချက်မြေကြပါစေရှင်။ကျမခွာညိုပါ
This program has come to you from the Voice of America, Washington.